Voice of America in Burmese.
မင်္ဂလာညချမ်းပါသောတရှိနာရှင်။ American ပြည်အောင်ဆုံးမြော်ဝါရှင်တန် DC ကနေ VOA American အသံရ2020ခုနှစ်မေလ25ရက်သတင်းလာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ19:25နဲ့လိုင်းလမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနာလာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာကြာဆုံးစစ်တီတော်ရီကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အားလိုက်ရဖြစ်ပါတယ်။အောက်မေ့ပွဲနေ့အထိမ်းအမှတ်ဖြစ်ဒီကနေ့နိုင်ငံတော်အလံတွေကိုတိုင်တဝဲလွင့်တူဖို့လဲသမ္မတဒိုနယ်ထရမ့်ကအမိန့်ထုတ်ထားပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ပါရှိနေတဲ့အမေရိကန်မှာတောက်ကြာနေ့ကနေတင်းငွေတွေနဲ့ချီကာယောဂါကြောင့်သေဆုံးသူတွေအတွက်လဲအလံတွေကိုတိုင်တဝဲလွင့်တူခဲ့တာပါ။COVID-19 ကာယောဂါကြောင့်ကမ္ဘာမှာသေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာသေဆုံးသူတွေထဲစစ်မှုထောင်1000ကျော်ပါဝင်နေကြောင်းလဲစစ်မှုထောင်ရေးရာဌာနကပြောပါတယ်။အမေရိကန်မှာအောက်မေ့ပွဲနေ့အားလည်းရဲ့တရင်မဟာနှူရသည့်အပန်းဖြေကာလအစဖြစ်လေရှိတဲ့ပေမဲ့ဒီနှစ်မှာတော့ကာယောဂါကြောင့်လူစုလူဝဲရှောင်ပြီးလူစုခွဲနေဖို့ညွန်ကြားချက်တွေနဲ့ပြပခီသွာလာမှုတွေကိုကန့်သတ်ထားတာကြောင့်မှအရင်နှစ်တွေနဲ့တော့ကွဲပြားနေပါတယ်။သမ္မတထရမ့်ကတော့ဝါရှင်တန်မြို့တော်အနီးကအာလင်တန်ကျဆုံစစ်တီတော်တင်ကြိုင်မှာဒီကနေ့ဂုဏ်ပြုပန်းခွဲကြဖို့စီစဉ်ထားသလို1812ခုနှစ်ကသမိုင်းဝင်စစ်ပွဲစတင်ရာဘာတီမောမြို့ကဖော့ဒ်မက်ခင်ရီကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းမြို့တော်ဝန်ဂျက်ခယောင်းကမြို့သူမြို့သားတွေကိုကာယောဂါကြောင့်အပြင်ထွက်သွားလာရဲမလို့ဖို့တိုက်တွန်းထားတဲ့အတွက်သမ္မတထရမ့်ကိုလည်းမလာဖို့ပန်ကြားထားပါတယ်။အမေရိကန်ပြည်ရင်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုခံထားသူတွေအများဆုံးရှိနေတဲ့ဘရာဇီးနိုင်ငံကခီးတော်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ဝင်ခွင့်ကန့်သတ်တော်မှာပါ။လာမယ့်ကြာတာပြည်နေ့နောက်ပိုင်းမှာစတင်အသက်ဝင်မဲ့ကန့်သတ်ချက်မှာတော့ပြီးခဲ့တဲ့ဆယ်လရက်အတွင်းဘရာဇီးကိုသွားခဲ့ဖို့တဲ့နိုင်ငံခြားသားတွေလည်းပါဝင်မှာပါ။ COVID-19 ရောဂါရှိသူတွေအနေနဲ့ဆယ်လရက်အတွင်းရောဂါလက္ခဏာမပြဘဲကူးစက်ပြန်လာစေနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားတာပါ။အဲ့ဒီလိုအလားတူကန့်သတ်ချက်မျိုးတွေကိုတရုတ်နဲ့ဗြိတိန်နိုင်ငံကခီးတော်တွေကိုလည်းကန့်သတ်ခဲ့ပူပါတယ်။ဒါပေမဲ့လည်းအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေနဲ့သူတို့ရဲ့မိသားစုတွေကိုတော့လွတ်လပ်တဲ့ကုန်စည်စီစဉ်ခွင့်မှုအရာဆိုပြီးသမ္မတထရမ့်ကပြည်ဝင်ခွင့်ပြုထားပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက်တိုရဲ့ထုတ်ပြန်ချက်အရဘရာဇီးနိုင်ငံမှာတနင်္ဂနွေနေ့ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ3000ခွဲလောက်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကနိုင်ငံရေးအင်အားစုတချို့ဟာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြားဆက်ဆံရေးကိုအကြမ်းကင်ပြီးစစ်အေးခေတ္တတရပေါပေါလာအောင်ဖန်တီးနေတယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်
။这种政治病毒就是利用一切机会对中国
အခွင့်အရေးရရင်ရသလိုတရုတ်နိုင်ငံကိုသိခါချထိုးနှက်တိုက်ခိုက်ဖို့နိုင်ငံရေးအရာမမှန်ကန်တဲ့နည်းလမ်းတွေကိုအသုံးချနေတယ်လို့နိုင်ငံရေးသမားတချို့ဟာဆိုရင်လည်းအခြေခံအကြဆုံးအချက်လက်တွေကိုတောင်လေးလျှို့ရှုပြီးလိမ်လည်ပြောဆိုနေတဲ့အကြောင်းပီကျင်းမြို့တော်မှာကျင်းပတဲ့ပြည်သူ့ကွန်ဂရက်ညီလာခံကိုတက်ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးကမနေ့တုန်းကပဲပြောဆိုလိုက်တာပါခိမီတိုးတဲ့နိုင်ငံဖြစ်ရေးချိုးပန်းနေကြတဲ့တရုတ်ပြည်သူတန်ပေါင်း1400နဲ့တရုတ်နိုင်ငံကိုပြောင်းလဲပစ်ဖို့အမေရိကန်ရဲ့ချိုးပန်းချက်တွေဆွတ်လွတ်တင်ပါပြီလို့လည်းဝန်ကြီးဝန်ကြီးကပြောပါတယ်တရုတ်နိုင်ငံအနေနဲ့လည်းအမေရိကန်ကိုပြောင်းလဲအောင်လုပ်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါကုန်သွယ်ရေးနည်းပညာနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါအရေးအပါအဝင်ကိစ္စရပ်အတော်များများနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားမကြသေးခင်လတွေကဆက်လို့အခြေအတင်ဖြစ်နေတာပါတရုတ်အစိုးရကဟောင်ကောင်ကျွန်းမှာတင်းကျပ်တဲ့အမျိုးသားလုံခြုံရေးဥပဒေသေးသေးပြဋ္ဌာန်းမှုအဆိုပြုထားတဲ့အတွက်လည်းနှစ်ဖက်အကြားတင်းမာမှုအသစ်တွေထပ်မံပေါ်ပေါက်နေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတံအပြင်းထန်ရင်ဆိုင်နေရတဲ့ဥရောပတိုက်ဖက်မှာတော့ပြည်ထောင်နိုင်ငံကတခြားဥရောပနိုင်ငံတွေကခီးသွားတဲ့နဲ့ရွှေ့ပြောင်းလို့ဒီမားတွေအပေါ်ချမှတ်ထားတဲ့နေဆက်ကကန့်သတ်မှုတွေကိုဒီကနေ့ဖယ်ရှားပေးလိုက်ပါပြီ။စပိန်နိုင်ငံကလည်းပင်လယ်ကမ်းစတ်တချို့ကိုပြန်ဖွင့်ပေးလိုက်ပြီးမက်ဒရစ်နဲ့ဘာစီလိုနာမြို့ကြီးတွေမှာတော့လူ၁၀ဦးသာစုဝေးခွင့်ပြုထားတဲ့သတ်မှတ်ချက်တွေကိုလည်းရုပ်သိမ်းလိုက်ပါတယ်။ပြည်ထောင်စုကလည်းလူအနည်းငယ်ဝေရောက်ခွင့်ပြုလိုက်တဲ့အပြင်စားတောက်ဆိုင်တွေအနေနဲ့လည်းဆိုင်ပြင်မှာချထားတဲ့စပွဲပိုင်းစုစုပေါင်းရဲ့တဝက်လောက်ကိုတော့လက်ခံရောင်းချခွင့်ပေးလိုက်ပါတယ်။အီတလီနိုင်ငံကလည်းပြည်တွင်းကန့်သတ်မှုတွေဖြေလျှော့ပေးလိုက်ပေမဲ့ဥရောပတိုင်းနိုင်ငံတွေအပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်ကန့်သတ်ချက်တွေကိုတော့ကျွန်းလာနေရနေမှာဖယ်ရှားမှာပါ။ရုရှားနိုင်ငံမှာတော့ဒီကနေ့ပိုကူလူနာသစ် 8,946 ဦးစစ်ဆေးတွေ့ရှိလိုက်တဲ့အတွက်အမေရိကန်နဲ့ဘရာဇီးနိုင်ငံပြည်ရင်ကမ္ဘာမှာ COVID-19 လူနာသတ်တရအများဆုံးရှိနေတာပါ။ရုရှားမှာလက်ရှိချိန်ဒီပိုကူလူနာ3000ခွဲကျော်ထိရောက်လာနေပြီးတော့လူနာသစ်အများစုကမြို့တော်မော်စကိုနီးတဝိုက်ကဖြစ်ပါတယ်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတနေ့တွေမှာ5လမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစဲအောင်ပါတရင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်စင်ကာပူနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်သူအတူပြည်လူနာသေ344ယောက်ရှိတဲ့အတွက်စုစုပေါင်းရောဂါကူးစက်ခံရသူ3,900ကျော်ရှိပါတယ်။အရင်းအမြစ်တွေကထက်အတူပြည်လူနာဦးရေလျော့ကျတာကစစ်ဆေးတဲ့အရေးတွေနေလူဖြစ်ကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့အတူပြည်လူနာသစ်တည်တဲ့အမြင့်နဲ့နေထိုင်သူ4ယောက်ကလွဲပြီးတော့ကျန်းအများစုကအဆောင်နေနိုင်ငံသားလူသမားတွေဖြစ်ပါတယ်။ဖိလစ်ပိုင်မှာတော့ဒီကနေ့တင်းနေလာနေကိုရိုနာဗိုင်းရပ်စ်ကူးစက်သူ284ယောက်ရှိတဲ့အတွက်တရင်နှစ်ပတ်အတွင်းမှာတနေ့တာအများဆုံးအတူပြည်လူနာရေးတွေလည်းဖြစ်ပါတယ်။ယောဂကုဆက်ခံရသူစုစုပေါင်း14,300ကျော်နဲ့တည်ဆုံးသူ883ယောက်ရှိပါတယ်။ပြန်လည်ကျန်းမာလာသူက3,300ကျော်ရှိပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့မနေ့9နိုင်အထိထုတ်ပြန်ထားတဲ့စီးရင်တွေအရမေလ24ရက်နေ့အတွက်ဒုတိယအတုပ်ဖြစ်မေလ25ရက်အစောပိုင်းထိစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ960မှာယောဂကုဆေခံရသူတယောက်မှမတွေ့ဘူးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကုဆေခံရသူစုစုပေါင်း200တယောက်၊ကုသမှုခံယူပြီးတော့ယောဂပိုးကင်းစင်လာသူ122ယောက်နဲ့သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။ကဘာတဝမ်းကယောဂနဲ့ဂျုံနီယာချိန်မှာပဲအစ္စလမ်ဘာသာဝင်နေရမဒန်ဥပုလာပြီးဆုံးတဲ့အထိမ်းမှတ်ဣဒ်ပွဲတော်ကိုဒီကနေ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကမွတ်စလင်တွေဆင်နွှဲခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ထောင်ထဲချီတဲ့လူတွေမျိုးတို့ဒါကာကထင်ရှားတဲ့ဘိုက်ထူမိုခရမ်ဘလီစီကိုတွားရောက်ပြီးတော့ဝတ်ပြုဆူတောင်းခဲ့ပါတယ်။ဝတ်ပြုဖို့လာရောက်သူတွေကိုအနာဘိုင်တွေကတနအီချာအတုပ်တွေခွဲပြီးတော့ဘလီတွင်းကိုဝင်ရောက်ခွင့်ပေးခဲ့တာပါ။ COVID-19 ကြောင့်တိုက်ဆုံမှုနှုံနဲ့ကူးစက်မှုနှုံမြင့်တဲ့နေရာကြောင့်လည်းပြင်ပနေရာတွေမှာလူတွေဆူယုံဝတ်ပြုဆူတောင်းတာကိုရှောင်ရှားဖို့အနာဘိုင်တွေကပြောကြားထားပါတယ်။အစ္စလမ်ဘာသာဝင်အများစုဖြစ်တဲ့လူဦးရေ160ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူစုလူဝေးနဲ့ဝတ်ပြုဆူတောင်းတာတွေပိတ်ပင်ထားပေမဲ့ဗလီတွေအတွင်းမှာလူချင်းခခွာခွာနေပြီးတော့ဆူတောင်းတာကိုတော့ခွင့်ပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလည်းအစ္စလမ်ဘာသာဝင်တွေအစ်ပွဲတော်ကိုကျင်းပခဲ့တာပါ။အစ်ပွဲတော်ကိုလူချင်းခခွာခွာနေဖို့ချမှတ်ထားတဲ့စံနှုန်းတွေနဲ့အညီဆင်နွှဲကြဖို့အိန္ဒိယအာဏာပိုင်တွေနဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တွေကမြစ်တာရက်ခံထားခဲ့တာပါ။နယူးဒီလီမြို့ကဂျာမန်မစဂျစ်ဗလီအပြင်ဘက်မှာတော့လူညူကြီးအရာရှိတွေကလမ်းတွေပေါ်ကင်းလှည့်နေပြီးအနီးအနားကဆိုင်တွေအလုံးနီးပါးပိတ်ထားတာကိုလည်းတွေ့ရပါရဲ့ရှင်။အာဖဂန်အစိုးရတပ်တွေဖမ်းဆီးထိန်းသိမ်းထားတဲ့တာလီဘန်တပ်ဗုံ2000လောက်ကိုပြန်လွှတ်ပေးနိုင်တယ်လို့ခန့်မှန်းနေချိန်မှာပဲတာလီဘန်တွေဘက်ကကြေညာထားတဲ့အပြစ်ရဲ့ကြေညာချက်ဟာလေဒီကနေ့ဒုတိယနေ့အဖြစ်ဆက်လက်ခိုင်မာနေပုံရပါတယ်။ရမဒန်ဥပုလာပြီးဆုံးတဲ့အချိန်မှအစ်ပွဲတော်ကာလအတွင်းမှာတနင်္ဂနွေကစာလို3ရက်ကြာအပြစ်ရဲ့ထားမယ်လို့တာလီဘန်တို့ကမညွှန်လင်းမင်းနဲ့ကြေညာခဲ့တာကိုတော့အာဖဂန်အစိုးရကကြိုဆိုခဲ့ပြီးအပြန်အလှန်အနေနဲ့အပြစ်ရဲ့ထားမှဖြစ်တယ်လို့အကျဉ်းသားတွေလွှတ်ပေးမယ်ဆိုပြီးတော့ကြေညာထားခဲ့တာပါ။အာဖဂန်သမ္မတအရှရဖ်ဂါနီကတာလီဘန်တို့နဲ့ညီညွတ်ရေးဆွေးနွေးဖို့အဆင်သင့်ရှိတယ်လို့ပြောခဲ့တယ်လို့အာဖဂန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရချဖိဖိုင်ဆိုကလည်းအပြစ်ရဲ့ကြေညာချက်ဆက်လက်တည်မြဲနေကြောင်းနဲ့ဒါကအာဖဂန်ပြည်သူတွေထိုက်တန်တဲ့ထာဝရငြိမ်းချမ်းရေးကိုဦးတည်သွားမယ်လို့မျှော်လင့်ကြောင်းပြောပါတယ်။အမေရိကန်တပ်တွေဝင်ရောက်တပ်ဆွဲခဲ့တဲ့2000တခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံနဲ့အပြစ်ရက်ခဲ့တာ2018ခုနှစ်တုန်းကတကြိမ်နဲ့ရှိခဲ့တာပါ။အဲဒီတုန်းကလည်းအစ်ပွဲတော်ကျင်းပနေခြင်းအတွင်းပဲဖြစ်ပါရဲ့ရှင်။ကရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သက်ထားတာကိုနိုင်ငံအတော်များများဖြေလျှော့ပေးနေချိန်မှာပဲအာရှတလွှားကအဓိကအဆုရှင်ရာဈေးကွက်မှာဒီကနေ့အတက်အကျတွေလည်းတွေ့ကြရပါတယ်။တိုကျိုမှာရေးဖို့အချိန်ကြီးညာထားတာကိုပြန်ယူသိမ်းဖို့အစိုးရကပြင်ဆင်နေတဲ့တည်င်းကြောင့်ဂျပန်နီကေးအညွန်ကင်ကတိတက်သမား900ခန့်နှုန်းအတက်ပြခဲ့ပါတယ်။ဟောင်ကောင်မှာတော့တရုတ်ရဲ့အမျိုးသားလုံခြုံရေးဥပဒေချမ်းအစိုးပြုချက်ကိုကန့်ကွက်ဆန္ဒပြသူတွေကြားဟန်ဆိုင်အညွန်ကင်က3,500ခန့်နှုန်းကျဆင်းခဲ့တာပါ။ရှန်ဟိုင်းအညွန်ကင်က3,500ခန့်နှုန်း၊ Sydney S&P/ASX အညွန်ကင်က200ခန့်နှုန်း၊ Korea KUSPI ကတိတက်သမား200ခန့်နှုန်းနဲ့ Taiwan TSEC က3,500ခန့်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။အမေရိကန်ယူနန်စိန်တစီကိုဒေါ်လာ 33.60 နဲ့တရားခိုင်နှုန်းတက်ခဲ့ပြီးတော့နိုင်ငံတကာစံသတ်မှတ်ထားတဲ့ brand ယူနန်စိန်စီကတော့တစီကို 35.28 ဒေါ်လာနဲ့3,400ခိုင်နှုန်းဈေးတက်ခဲ့ပါတယ်။ဒီကနေ့မေလ25ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာကြာဆုံးစစ်သည်တွေကိုအောက်မေ့ပွဲနေ့ Memorial Day ရုံးပေးရဖြစ်တာကြောင့် American အစုရှယ်ယာဈေးကွက်ပိတ်ပါတယ်ရှင်။The voice of America. နေညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
COVID-19 တိုက်ခိုက်ရေးဆိုင်ရာအစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကတိုင်းသာလက်နက်ကိုင်အဖွဲ့၁၂ဖွဲ့ကိုရောဂါထိန်းချုပ်ကုသရေးဆိုင်ရာကျန်းမာရေးအထောက်အကူပြုပစ္စည်းတွေနဲ့ quarantine center တွေမှာအသုံးပြုရမယ့်ပစ္စည်းတွေကိုပေးအပ်ခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်တိုင်းသာလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်ဖို့အစိုးရကဖွဲ့စည်းထားတဲ့ကော်မတီဟာ EAO အဖွဲ့တွေနဲ့အစုအဖွဲ့လိုက်ရောတဖွဲ့ချင်းအလိုက်ပါ online ကနေဆွေးနွေးခဲ့ပြီးဆွေးနွေးပွဲရက်လက်အရာလိုအပ်တဲ့ကျန်းမာရေးအထောက်အကူပြုပစ္စည်းတွေကိုရန်ကုန်မြို့မှာလွှဲပြောင်းပေးအပ်ခဲ့ပါတယ်။ကျမရေထောက်ကူပြုပစ္စည်းတွေကို NCA ခေါ်တနိုင်ငံလုံးကိခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့အပြင်လက်မှတ်မထိုးသေးတဲ့2ဘွဲ့ကိုပါလွှဲပြောင်းပေးအပ်ခဲ့တာဖြစ်ကြောင်းအခမ်းအနားကိုပါဝင်တယောက်ခဲ့တဲ့ဦးလာမောင်ရွှေကပြောပါတယ်။
ဒီနေ့အခမ်းအနားကိုဒီ10ဘွဲ့ပြောင်းလက်မှတ်ရေးထိုးရတဲ့10ဘွဲ့ကနေ10ဘွဲ့လုံးရဲ့စုလို့ရတယ်။လက်မှတ်မရေးထိုးရသေးတဲ့အခြေအရောဒီဆရာမရှိရဲ့ဆက်ပြီးပြည်နယ်ဒီကြားပြည်နယ်မှာရှိရဲ့အကင်းပြည်ပြည်ကိုဒီနေ့ဆွေးနွေးတာကိုလည်းစပါတယ်ဒီအဲ့ဒါဒီကြားကိုဒီကောဆက်ခွန်ဆိုင်
ပေးအပ်တဲ့ပစ္စည်းတွေမှာငင်းချမ်းရေးကော်မရှင်ရန်ပုံငွေကနေပေးတဲ့ COVID-19 ကာကွယ်ထိန်းချုပ်ရေးအထောက်အကူပြုပစ္စည်း၉မျိုးနဲ့ဂျန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနကထောက်ပံ့တဲ့ Quarantine Center တွေမှာအသုံးပြုဖို့ပစ္စည်း၃မျိုးပါဝင်ပါတယ်အစိုးရကယောဂတိုက်ဖျက်ရေးအတွက်ကူညီထောက်ပံ့လာတဲ့အပေါ် EAO ရဲ့ကိုယ်စားလှယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုဥက္ကဋ္ဌဦးမျိုးဝင်းကအခုလိုပြောပါတယ်
။ EAO တွေဆွေးနွေးခဲ့တာတော့ဒီပြည်ညာကူညီလိုအပ်တဲ့အစီအစဉ်တို့ပစ္စည်းတွေလည်းဒီယောဂတွေကာကွယ်ထိန်းချုပ်မှုတွေအဲဒီပေါ်မှာမူတည်ပြီးတော့မှဒီဆေးရတဲ့သူများတော်တော်ဒီဘာပေးနိုင်တယ်လို့ဒီဘာပို့ပေးတယ်လို့ပြောပါမယ်။ဒီယောဂကိုပူပေါင်းဆောင်ရွက်ကူတာတော့နှစ်ပတ်ကျော်အရွယ်ရှိပါတယ်။ဒီယောဂကတော့တိုးကောင်းစရာကောင်းတဲ့ဖြစ်ရှင်တွေမှာမြလာအောင်အဲ့ဒါပူပေါင်းဆောင်ရမယ်ဆိုတဲ့ချိန်ကမှာပါပဲပူပေါင်းဆောင်ရမှုတိုက်တွန်းတဲ့တစ်ခါမှအတူတူပူပေါင်းဆောင်ချိန်ကနေပြီးတော့ဒီမှုတိစားပြီးတော့ဒီတိုက်ပြင်းနဲ့လည်းတစ်ခါပြီးချင်းချင်းကြီးဟိုလည်းပဲဒီတက်ပအများဆောင်ရပူပြတာတော့တစ်ခါသူတို့တိုက်တွန်းပါတယ်ကျွန်တော်လည်းဒီလိုဆိုပြီးပါတယ်
လောလောဆယ်မှာတော့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ဆက်လျင်းတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ဆွေးနွေးထားတယ်လို့လက်မှတ်မရေးထိုးသေးတဲ့တရင်းနီမျိုးသားတိုးတက်ရေးပါတီ KNPP နဲ့လည်းဆွေးနွေးထားပါတယ်ဒီလအစောပိုင်းကတော့ COVID ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ဆောင်ရွက်နေတဲ့တရင်းအမျိုးသားစည်းရုံး KNU ဂိတ်တချို့ကိုအစိုးရတပ်မတော်ကဖယ်ရှားခဲ့တဲ့နောက်နှစ်ဖက်တပ်တွေအကြားမှာပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီကနေ့မှာပဲညှိနှိုင်းပူးပေါင်းရေးကော်မတီနဲ့ KNU အကြားမှာအွန်လိုင်းကနေတဆင့်ဒုတိယအကြိမ်ထပ်မံဆွေးနွေးခဲ့ကြောင်းဦးလာမောင်ရွှေကပြောပါတယ်
။အဓိကဆွေးနွေးတာမချက်ရှိတယ်ပေါ့နော်။အဲ့ဒါဒီနေ့ရှင်းကြတာတော့ KNU ပဲဒီ screening ပေါ်နေမှာဒီကမ္ဘာစစ်စစ်ကကြီးကြရတယ်နေယူတဲ့နေရာတွေမှာတဲ့အချင်းမျိုးရဲ့တက်ဖွဲ့ရေးဖေးလည်းနေတပားလေးနေတဲ့ဒါမပါဝင်ဘူးလေအဲ့ဒါဆေးကြီးနေပေါ်နေတဲ့မိုးဖူးပေါ့အချင်းမျိုးရဲ့ကျမရဲ့ဝန်ထမ်းတွေရဲ့နောက်ပြီးတော့ရှေ့ဝန်ထမ်းပေါ့ဒါတွေကပါတယ်လို့သူရှင်းပြတယ်သူတို့အနေနဲ့တော့ကိုဗစ် -19 ဆိုတဲ့အဝိဆုံးတွေနဲ့ကဲဆောင်းနေတယ်လို့ပြောတယ်ပေါ့နော်နောက်တစ်ခုကတော့နိုင်ငံတကာအကူအညီပေးစရတဲ့ဒီမျိုးစနစ်ထဲမှာပါတယ်ကြာ
KNU ဘက်ကဆွေးနွေးတဲ့အချက်မှာနှစ်ဖက်အကြားဖြစ်ပေါ်တဲ့ပြီးပခါတွေရှင်းချဖို့နဲ့ထပ်မံမဖြစ်ပွားစေဖို့အတွက်ပူးပေါင်းဆောင်ရွက်မှုအဖြစ်အစိုးရကော်မတီဘက်ကရှုမြင်ကြောင်းနဲ့နိုင်ငံတကာအကူအညီကိစ္စတွေကိုတော့ထပ်မံဆွေးနွေးဖို့ရှိနေကြောင်းဦးလာမောင်ရွှေကဆက်ပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတော့တမရော်ကလည်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကို COVID-19 ရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့ကျန်းမာရေးဆိုင်ရာအထောက်ပံ့တွေကိုပေးအပ်ခဲ့တယ်လို့ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့အစည်းတွေကိုလည်းပေးအပ်တာတွေရှိပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ထိုင်းနိုင်ငံကနေမြန်မာနိုင်ငံတွေကိုပြန်ဝင်လာကြတဲ့သူတွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလိုက်တိချခွဲစောင့်ကြည့်မှုတွေဘယ်လိုစီမံနေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအိမ်သနာထုံးပါ။အခုရက်ပိုင်းတွေမှာထိုင်းနိုင်ငံကနေပြန်ဝင်လာကြသူတွေကမြန်မာနိုင်ငံရဲ့တိုင်းနဲ့ပြည်နယ်အတော်များများကိုရောက်နေကြပါပြီ။ထိုင်းနိုင်ငံကနေပြန်ဝင်လာသူတွေအားလုံးကိုတိုင်းနဲ့ပြည်နယ်အလိုက်စောင့်ကြည့်မှုတွေလုပ်နေပြီးဒီလိုနိုင်ငံခြားကနေပြန်ဝင်လာသူအားလုံးကို COVID-19 ရောဂါပိုးရှိမှရှိစစ်ဆေးသွားမှာဖြစ်ပါတယ်။ထိုင်းကနေပြန်လာသူတွေကိုသက်ဆိုင်ရာအတိုင်းအတာပြည်နယ်အလိုက်သတ်မှတ်ထားတဲ့တနေရာထဲမှာစောင့်ကြည့်စစ်ဆေးတာတွေလုပ်တာမျိုးရှိသလို တချို့တိုင်းနယ်ပြည်နယ်မှာတော့စောင့်ကြည့်ရမယ့်လူဦးရေများတာကြောင့်သူတို့နေထိုင်ရာမြို့နယ်တွေကိုပြန်ပို့ပေးပြီးစောင့်ကြည့်တာမျိုးလုပ်နေရတာတွေလည်းရှိတယ်လို့တော်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပဲခူးတိုင်းဒေသကြီးမှာတော့အခုရက်ပိုင်းအတွင်းမှာတည်းထိုင်းကနေပြန်ဝင်လာကြသူတွေများတာကြောင့်သူတို့တွေနေထိုင်ရာမြို့နယ်တွေကိုစနစ်တကျပြန်ပို့ပေးနေပြီးစောင့်ကြည့်တာမျိုးလုပ်နေတယ်လို့ပဲခူးတိုင်းဒေသကြီးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးညွန့်ရွှေက VOE ကိုပြောပါတယ်။
ဟုတ်ကဲ့တော့ကျွန်တော်တို့ကဒီလေပခိုးတိုင်းကိုရောက်လာတဲ့ဟာတွေပန်စီရကျွန်တော်တို့အခုလောတဲ့ပခိုးကပဲအဲတောင်ဝင်ပြီးတော့ပေါ်ပြေးပါလေကျွန်တော်တို့ဒီပါရုတ်ထားတဲ့ပြီးသားကိုင်း quality ရှိတာပါကျွန်တော်တို့ကဟိုတင်ရနဲ့တနေ့တော့တော့နည်းနည်းသူတို့ဟိုထိပ်ပြရနော်အဲ့ဒီပါကျွန်တော်တို့ကသူတို့ရဲ့ data စားတော့ဖို့အတွက်ပေါ့ဘောကျမ်းမရေးဆောက်ရှောက်မှုအတွက်ပေါ့ကိုတို့ဟိုရှင်းရှင်းပြပါလေဆရာမရေးနေပါသေးပြီးတော့အကုန်လုံးရှင်းရှင်းပြီးတော့ပါကျွန်တော်အစီအစဉ်သားကားရင်းနဲ့ပို့တာဆိုရသက်ဆိုင်ရာဥပပီဆိုရင်လည်းကျွန်တော်တို့ဒီကနေပို့တယ်ပြီဘရောင်းဆိုလည်းဘရောင်းပို့တယ်ပေါ့သူသက်ဆိုင်အမျိုးနဲ့ရောအကုန်လုံးပို့ရင
်ပထမတစ်ဖြတ်ထိုင်းကပြန်ဝင်လာကြသူတွေကိုကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးဖို့အတွက်နှာခေါင်းနဲ့အာခေါင်တိုးပတ်တွေယူပြီးအမျိုးသားကျန်းမာရေးဌာနကိုပေးပို့စစ်ဆေးနေတယ်လို့ဦးညွန့်ရွှေကပြောပါတယ်စကိုင်းတိုင်းမုံရွာမြို့နယ်မှာတော့လက်ရှိထိုင်းကနေပြန်လာလို့တီးတန့်စောင့်ကြည့်ထားတဲ့သူက80ကျော်ရှိနေပြီးတော့သူတို့ကိုကျန်းမာရေးစစ်ဆေးတာတွေလုပ်ပေးနေတဲ့အကြောင်းကိုမုံရွာမြို့နယ်အုပ်ချုပ်ရေးမှူးဦးခင်မောင်ဆိုကအခုလိုပြောပါတယ
်။အဲကျွန်တော်တို့လောလောဆယ်တော့ဟိုမှာလေပိုးရီမှာအခု86,600အမှတ်ထားပါတယ်။ကျွန်တော်တို့ဒီနေ့များလာရင်တော့ဟိုစီးပွားရေးတက်ကတူမှာကျွန်တော်တို့ဖြေးသားမှာထပ်ပြီးတော့ထားဖို့ရည်စင်ထားပြီးတော့ပါ။ကျန်းမာရေးဆောင်ရှောက်မှုကကျွန်တော်တို့ကအဲ့မှာကျန်းမာရေးရဝန်ထမ်းတွေလည်းရှိရဲ။ဒီနေ့ကိုနှစ်ကြိမ်ကျန်းမာရေးဆောင်ရှောက်မှုလုပ်ပြီ။quality မှာကျွန်တော်တို့ဒီ degree ratio ကသတ်မှတ်ထားတဲ့စီကံချက်ဒီနဲ့ညီကျွန်တော်တို့ကဒီကျန်းမာရေးဌာနနဲ့ပူးပေါင်းပြီးတော့ခါကြရလို့ရှိရင်အဲ့ဒီပုံစံတိုင်းပဲကျွန်တော်တို့ကရအောင်ထားထားတာပါခင
်ဗျာ။ AOD တိုင်းဒေသကြီးမှာတော့ထိုင်းကပြန်လာကြသူတွေကိုပသိမ်မြို့မှာပဲ facility quarantine အဖြစ်တည်တံ့စောင့်ကြည့်ထားတယ်လို့ဆိုပါတယ်။နိုင်ငံခြားကနေပြန်ဝင်လာသူအားလုံးကိုကျန်းမာရေးစောင့်ရှောက်မှုပေးနေတာနဲ့ပတ်သက်လို့ AOD တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကအခုလိုပြောပါတယ်။
ဟုတ်ကဲ့ကျွန်တော်ပုံစံတော့မထိုင်ရပြန်လာတဲ့ပုံစံနဲ့ကျွန်တော်ငယ်ငယ်ညာဆိုပုံစံပါမဟုတ်ဘူးဟုတ်ကဲ့။တိုင်းမျိုးပေါ်မှာပတိမာပဲကျွန်တော်ဆွေးနွေးကွာရင်ဒီမှာပဲစဉ်းစားအနေသားအနေနဲ့ခွဲထားတယ်။နောက်ပြီးတော့မှသူတို့ကိုပြင်နိုင်တယောက်ခန့်နေထားတယ်။အိမ်ပိုင်ကျိုးကမင်းဟောပေါ့အပြည့်စုံထားတယ်။ဒါပြောလိုအပ်တဲ့တန်းဆွာအနေနဲ့လိုအပ်တဲ့ချင်းအောင်ပေါင်းဆောင်အားစအကုန်လုံးပြည့်စုံထားပါမယ်။နောက်စားရတာကလည်းစဉ်းပေးတယ်ပြန်စဉ်းပေးတယ်။နောက်ပြီးတော့မှသူတို့ကကျမစကားမှုလည်း
အခုလက်ရှိမှာပြည်တွင်းကူးစက်မှုမရှိတော့ဘဲနိုင်ငံခြားပြည်တွင်းစီမှာပဲယောဂပါလာတာမျိုးရှိတာကြောင့်နိုင်ငံခြားပြည်တွင်းကိုစနစ်တကျအဖွဲ့တွေနဲ့တရားစောင့်ကြည့်စစ်ဆေးဖို့လိုတယ်လို့ဒေါက်တာတန်ထွန်းအောင်ကဆိုပါတယ်။ထိုင်းနိုင်ငံမှာအလုပ်လက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ဖို့မြန်မာတန်ယုံကိုစီရင်ပေးထားတဲ့အခြေအတွက်က3000ကျော်ရှိပြီးတန်ယုံကိုစီရင်ပေးသွင်းဖို့လက်လန်းမမီတဲ့ဒေသကလူတွေကတော့ဒေသဆိုင်ရာခွင့်ပြုချက်တွေနဲ့နေရပ်ကိုပြန်လာနေကြတာတွေရှိပါတယ်။မေလ24ရက်မနေ့ကနေ့ဒီနေ့နှစ်ရက်အတွင်းမှာထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ဝင်လာသူအရေအတွက်က2000ကျော်ရှိနေပါတယ်။ပြည်ပနိုင်ငံတွေမှာ COVID-19 ကာလအခက်အခဲကြုံနေကြရတဲ့မြန်မာနိုင်ငံသားတွေကို COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီရဲ့လမ်းညွှန်ချက်တွေနဲ့အညီနိုင်ငံခြားရေးဝန်ကြီးဌာနကသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးပြန်လည်ခေါ်ယူနေတာဖြစ်ပါတယ်ရှင်။ဒီမှာအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မေလ22ရက်နေ့ကနေစတင်ပြီးထိုင်းနိုင်ငံကမြန်မာအလုပ်သမားတွေရာနဲ့ချီပြီးနေရက်ပြောင်းကြရမှာ3ရက်အတွင်းလူ2000ကျော်ရှိသွားပြီဖြစ်သလိုနေရက်ပြောင်းတွေကိုကိုဗစ်ရောဂါပိုးစစ်ဆေးနိုင်တာလူ100ကျော်ရှိရမှာစစ်ဆေးပြီးတဲ့နောက်ဟာရောဂါပိုးမတွေ့ရဘူးဆိုပြီးမြောက်ဝတီဖြစ်ရဲ့အုပ်ချုပ်ရေးမှူးကပြောပါရယ်ကိုဗစ်အရေးပေါ်ကာလညမထွက်ရအမိတ်နဲ့နေမြေဖြတ်တန်းဝင်ပြိပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့မေလ22ရက်နေ့ကနေစပြီးနေရက်ပြန်ဝင်ပေးခဲ့ပါတယ်။နေရက်ပြန်နေကိုမြန်မာဘက်ကတော့အထူးအစီအစဉ်နဲ့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာစစ်ဆေးပြီးတဲ့လူ100ကျော်ကတော့ရောဂါပိုးမတွေ့ရဘူးဆိုပြီး PNP နဲ့မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ
်။ပထမနေ့က225လောက်ကျောင်းဆက်တယ်။ဟုတ်ကဲ့လို့နေတဲ့ပါဆင်ခေါ်ဒီပြနေရတော့ဒီနေ့မှဆက်မှာလေမနေ့ကမှဆက်ကြည့်ရတော့ဒါခေါ်ရဖြစ်ဒီနေ့မှဆက်မှာပါကျွန်တော်နေ့ကတော့ဝယ်ရတယ်ဒီနေ့တော့ငယ်လေးအဆန်းတူတော့ဗောမနေ့ကကျွန်တော်ဒီကောင်ရောအစီအစဉ်နဲ့ကျွန်တော်ပြင်ဖို့ပြန်တိုင်းလို့ပြောပြီးဆောင်တယ်ဒီခုနက26ရောက်ဗော26အဖွဲ့ကျွန်တော်ဒီမှာရှိတယ်ဒီနေ့အဖွဲ့ပါနေတော့ငယ်လေးအဆန်းတူတော့ဗောမနေ့က
အခုဆိုရင်နေရက်ပြန်မြန်မာနိုင်ငံသားတွေဟာ မြန်မာတန်ရုံထောက်ခံစာရီနဲ့ကိုသူတို့နေထိုင်ရာဒေသအပီးဒီကထောက်ခံစာရီနဲ့ပါကားတွေငါးပြီးလာနေကြတာတွေရှိတယ်လို့ဒါကောက်ကနေမဲဆောက်အထိလေရင်နေနဲ့လာကြတာတွေထိုင်းနဲ့မြန်မာစီစဉ်ထားတဲ့ကားတွေနဲ့လည်းပြန်လာကြတာတွေရှိနေတာကြောင့်ဒီ၃ရက်အတွင်းမှာလူရေ2000ကျော်လောက်ရောက်ရှိလာပြီဖြစ်တယ်လို့ဆိုပါတယ်အဲ့ဒီတဲကရခိုင်နဲ့ကယားပြည်နယ်နေပြည်တော်ဘက်ကလူတွေကတော့မပြတ်နိုင်ကြသေးပဲကရင်ပြည်နယ်ကစောက်ကြီးစင်တာတွေမှာထားပြီးကိုဗစ်ရောဂါပိုးရှိမရှိကိုစစ်ဆေးပြီးမှသာတိုင်းဒေသကြီးပြည်နယ်အသီးသီးကစောက်ကြီးစင်တာတွေမှာဝင်ရောက်နေထိုင်ရတာမျိုးတွေလည်းရှိမှဖြစ်တယ်လို့ဆိုပါတယ်တချို့နေရပြန်ဖို့ခက်နေသူတွေကိုတော့ကရင်ပြည်နယ်ကစောက်ကြီးစင်တာတွေမှာထားမှဖြစ်တယ်လို့လည်းဆိုပါတယ်အခုဆိုရင်မြန်မာဘက်ကတော့ထိုင်းကပြန်လာသူအားလုံးကိုကိုဗစ်ရောဂါပိုးရှိမရှိကိုစစ်ဆေးပေးနေပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့အလုံးလက်မဲ့ဖြစ်နေတဲ့မြန်မာတွေကတော့နေရက်ကိုပြန်ဖို့အတွက်နေ့စဉ်မြန်မာတန်ရုံကိုစရင်ပေးသွင်းထားတာလူ3000ကျော်ရှိတယ်လို့လက်လန်းမမီတဲ့ဒေသတွေကတော့မြန်မာတန်ရုံကိုစရင်မပေးသွင်းနိုင်တာကြောင့်ဒေသဆိုင်ရာခွင့်ပြုချက်တွေနဲ့ပဲနေရက်ကိုပြန်လာနေကြတယ်လို့လည်းရပ်ရီဖြိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်။ထိုင်းနိုင်ငံထဲမှာကိုဗစ် -19 ဖြစ်ပြီးစစ်ရုံတွေပိတ်သိမ်းတာလုံသားတွေရှော့ချတာတွေကြောင့်အလုတ်လက်မဲ့ဖြစ်ရတာတွေများလာပြီးမြန်မာနိုင်ငံသားတွေဟာတောင်းနဲ့ချီပြီးနေရပြန်ဖို့ဖြစ်လာတာပါအလားတူပဲနှစ်နိုင်ငံသဘောတူစာချုပ်နဲ့ထိုင်းကိုအလုတ်လာလောက်ကြမဲ့မြန်မာနိုင်ငံသား6000လောက်ဟာလည်းလာမဲ့ဂျွန်လအတွင်းမှာထိုင်းနိုင်ငံကိုသွားဖို့ရှိနေပါတယ်ဒါပေမဲ့လည်းအခုလိုမျိုးကိုဗစ် -19 အချက်တဲကာလကိုနှစ်နိုင်ငံလုံးမှာကြုံရတာမို့ဒီစီဇန်တိုင်းလုတ်ဖြစ်မဖြစ်ကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးထိုင်းနိုင်ငံကိုပြီးခဲ့တဲ့6လအတွင်းကမှ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့ရောက်လာပြီးအလုတ်လက်မဲ့ဖြစ်နေရတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံကိုရောက်တဲ့အချိန်အလုတ်ကန်အခက်အခဲဖြစ်တာတွေထိုင်းမြန်မာနှစ်ဖက်အေဂျင်စီတွေကစာချုပ်ပါစီမံတိုင်းမလုပ်ပဲစက်ရုံမတူတဲ့နေရာတွေကိုပို့ပစ်တာအလုတ်ကန်မမှန်တာအခကျေးငွေတွေကလည်းဥပဒေတိုင်းမရတာတွေကိုကြုံနေရတာကြောင့်အခုနေရပြန်ကြရတယ်လို့လည်းပြောပြကြပါတယ်အခုလိုမျိုးကိုဗစ် -19 ဖြစ်နေတဲ့ကာလမှာထိုင်းနိုင်ငံကိုနောက်ပိုင်းဝင်လာကြမဲ့သူတွေအနေနဲ့ဒီအခြေအနေတွေကိုသေချာသုံးသပ်ပြီးသတိပြုကြဖို့လိုအပ်တယ်လို့လည်းပြောဆိုနေကြပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆစ်ဆွဲချက်နဲ့ပတ်သက်လို့မြန်မာအစိုးရကပထမဆုံးအကြိမ်အစိုးရခန်းစားတစ်ဆောင် ICJ နိုင်ငံတကာတရားရုံးကိုတင်သွင်းလိုက်ပါတယ်။တရားလိုအဖြစ် ICJ မှာတင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကတော့မြန်မာနိုင်ငံဘက်ကအစိုးရခန်းစားတင်သွင်းလိုက်တဲ့အပေါ်ကြိုးဆိုပါတယ်။ဂမ်ဘီယာနိုင်ငံရဲ့ရှေ့နေချုပ်လည်းဖြစ်တရားရေးဝန်ကြီးလည်းဖြစ်တဲ့အဘူဘာကာတမ်ဘာဒူကို VOA သတင်းတောက် Carol Ginsberg က Skype ကနေမေးမြန်းထားတာကိုကျွန်မစုမြတ်မောင်ကတင်ပြပါမယ်။
This weekend, Myanmar was required by the ICJ to file its first report on measures.
ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအမှုရင်ဆိုင်နေရတဲ့ကာလအတွင်းမှာရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တရားရုံးကဆုံးဖြတ်ထားတဲ့ကြားဖြတ်အစီအမံနဲ့ပတ်သက်လို့မြန်မာဘက်ကတရားရုံးကိုအစီရင်ခံစာတင်သွင်းပါပြီ။ဒီအစီရင်ခံစာကိုတွေ့ပြီးပါပြီလား။ဘာတွေပါဖို့မျှော်လင့်ထားပါလဲ
။ Indeed, Myanmar was scheduled to submit its report.As ordered by the court in its provisional measures
တရားရုံးရဲ့အမိန့်တွေအတိုင်းမြန်မာဘက်ကဘာတွေလိုက်နာဆောင်ရွက်ထားသလဲဆိုတာသိအောင်လောလောဆယ်အစိုးရကစားကိုကျွန်တော်တို့ဖတ်ရှုသုံးသပ်နေပါတယ်ကျွန်တော်တို့အဓိကသိချင်တာက၃ချက်ရှိပါတယ်ပထမဆုံးချက်ကလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်အောင်မြန်မာဘက်ကဆောင်ရွက်မှုအသစ်ဘာတွေလုပ်နေသလဲဆိုတာကိုသိချင်ပါတယ်ဒုတိယချက်ကလူမျိုးတုံးတပ်ဖြတ်မှုတွေထပ်မဖြစ်အောင်ဘယ်လိုထိန်းသိမ်းဆောင်ရွက်နေသလဲဆိုတာကိုသိချင်ပါတယ်တတိယချက်ကတော့တရားရုံးအမိန့်အတိုင်းတပ်တည်ထောက်ထားတွေကိုထိန်းသိမ်းထားဖို့ဘာတွေလုပ်ထားသလဲဆိုတာသိချင်ပါတယ်အခုလိုအစင်ကန်စာတင်တာကိုတိုးတက်မှုတစ်ခုဖြစ်ကျွန်တော်တို့ကအတိမတ်ပြုကြိုးစားပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဆက်ပြီးတော့အာယုံဆိုင်ဆောင်ရွက်တဲ့အပြုသဘောတိုးတက်မှုဖြစ်ပါတယ်တရားရုံးရဲ့အထူးကြားဖြတ်အစီအမံဆုံးဖြတ်ချက်မှာလေးလတစ်ချိန်အစင်ကန်စာတင်ရမယ်ဆိုတဲ့အတိုင်းမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်တာဖြစ်ပါတယ်ဒီမှုမှာမြန်မာဘက်ကအစင်တစိုက်ဆောင်ရွက်နေတဲ့အတိုင်းနိုင်ငံတကာတန်ဝန်ကတာဝန်ရှိတဲ့နိုင်ငံအဖြစ်နိုင်ငံတကာတရားရုံးအပေါ်လေးစားတယ်ဆိုတာပြသတယ်လို့လည်းကျွန်တော်တို့ကမြင်ပါတယ်ဒါဟာလည်းတိုးတက်ဖြစ်ထွန်းမှုတစ်ခုပ
ါ Is the Gambia legal team
မြန်မာဘက်ကတင်ပြထားတဲ့အထောက်အထားတွေမှန်မှန်မှန်သိရအောင်လို့ Gambia ဥပဒေအဖွဲ့ကရောလက်တွေ့အခြေအနေကိုစောင့်ကြည့်တာတို့အထောက်အထားတွေကိုစုဆောင်းတာမျိုးတွေလုပ်ပါလား
The Gambia team has not just been monitoring but through
Gambia အဖွဲ့အနေနဲ့မြန်မာနိုင်ငံတွေကအခြေအနေအချက်လက်တွေကိုစောင့်ကြည့်စုဆောင်းရုံတည်းမဟုတ်ပါဘူးတခြားနီလန်းတွေနဲ့လည်းစုဆောင်းနေပါတယ်ကျွန်တော်တို့မျက်စိဖွင့်နားဖွင့်ထားပါတယ်တရားရုံးကိုမြန်မာအစိုးရတင်ပြတဲ့အစီရင်ခံစာမှန်မှန်မှန်ဆိုတာကိုကျွန်တော်တို့အတည်ပြုနိုင်မယ်လို့မျှော်လင့်ပါတယ်အစီရင်ခံစာထဲမှာဘာတွေပါတယ်မြန်မာဘက်ကတင်ပြတဲ့ဖေချက်တွေကမှန်တယ်ဆိုတာကိုကြည့်ရမှာပါ
ICJ အမှုမှာရိုဟင်ဂျာတွေမြန်မာနိုင်ငံတည်းကနေထွက်ပြေးနေရဆဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရောဗာတိရပါလဲ
We will have to see what Myanmar as indicated in its report in terms
လူမျိုးတုံးတပ်ဖြတ်မှုထပ်မဖြစ်အောင်လူမျိုးတုံးတပ်ဖြတ်မှုတွေရပ်သွားအောင်ဘယ်လိုဆောင်ရွက်မှုတွေလုပ်နေသလဲဆိုတာစင်ခါစာထဲမှာမြန်မာဘက်ကပြောထားတာတွေကိုကြည့်ရမှာပါရခိုင်ပြည်နယ်တွေကဒုက္ခသည်တွေထွက်ပြေးနေစေဆိုတဲ့လက်တွေ့အခြေအနေကိုမြန်မာဘက်ကဘယ်လိုရှင်းပြထားသလဲဆိုတာကျွန်တော်တို့လည်းသိကြပါတယ
် COVID-19 ကာယရောဂါကြီးဖြစ်နေတာကရောအမှုအပေါ်ဘယ်လိုတက်ရောက်မှုရှိပါလဲနောက်ထပ်အရေးပေါ်အခြေအနေတစ်ခုထပ်တိုးသလိုဖြစ်ပါလား
Well COVID-19 has had an adverse effect on our ability to prepare fullyfor the case
COVID-19 ကြောင့်တရားရုံးကပေးထားတဲ့အချိန်အတိုင်းအတာအတွင်းမှာကျွန်တော်တို့ဘက်ကအပြည့်အဝပြင်ဆင်ဖို့အတော်လေးခက်ခဲရှိပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်တယ်လို့ကျွန်တော်တို့တရားစွဲထားတဲ့အမှုအတွက်တပ်တည်အချက်လက်တွေတရားရုံးကိုတင်ပြနိုင်ဖို့6လအချိန်ပေးထားပါတယ်။ဇူလိုင်လမကုန်ခင်တင်ပြရမှာပါ။ဂမ်ဘီယာအစိုးရအနေနဲ့ကိုစားပြုတဲ့ဥပဒေကြိုးဆောင်ကုမ္ပဏီ Fully Hawk ကအမေရိကန်မှာခြေစိုက်ပါတယ်။အမေရိကန်မှာအားလုံးနီးပါးလော့ခ်ဒေါင်းဖြစ်နေတော့ကျွန်တော်တို့ဂမ်ဘီယာဘက်ကတရားရုံးတင်ပြချက်ပြင်ဆင်တဲ့နေရာမှာ Fully Hawk ဘက်ကကူညီပေးနိုင်ဖို့အတွက်အတော်ကိုခက်ခဲရှိနေပါတယ်။ဂမ်ဘီယာမှာတော့အသွားအလာတွေပိတ်ပင်ကန့်သတ်မထားပေမဲ့အရေးပေါ်အခြေအနေကြီးညာထားပါတယ်။ဒါကြောင့်တရားရေးဌာနတွေအနေနဲ့လည်းအမှုအတွက်လှုပ်ရှားရှိတာတွေလုပ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။အခုလိုစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတရားရုံးကိုကျွန်တော်တို့လွန်ခဲ့တဲ့တလကပဲတင်ပြခဲ့ပြီးတော့ကျွန်တော်တို့ဘက်ကတင်ပြမဲ့လျှောက်ထားချက်ကိုပြင်ဆင်နိုင်ဖို့အချိန်တိုးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တရားဥပဒေဘက်ကအော်တိုဘာလအထိအချိန်နောက်ဆုတ်ပေးခဲ့ပါတယ်မြန်မာနိုင်ငံဘက်ကရှောက်ထားချက်အတွက်လည်း3လအချိန်ထပ်တိုးပေးထားပါတယ
် Minister Tambadu is there anything else
ဝန်ကြီးတမ်ပါတူအနေနဲ့ဗာမားဖြည့်ပြောချင်တာရှိပါသေးလဲရှင
် There is no hiding place for crimes like genocide
ဒီနေ့ခေတ်ကြီးမှာလူမျိုးတုံးတပ်ဖြတ်မှုလို့ရာဇဝတ်မှုကိုဖုံးကွယ်ထားလို့မရပါဘူးရွန်ဒါလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့သူ Felician Kabuga ကို26နှစ်အကြာမှာဖမ်းနိုင်တာကိုကြည့်ရင်အချိန်ဘလောက်ကြာပါစေပြမှုကျူးလွန်ခဲ့သူတွေဘယ်မှာပုံးနေပါစီတရားမျှတမှုကိုတနေ့တော့ရမှာပါဒါကြောင့်တကဘာလုံးကနိုင်ငံရေးခေါင်းဆောင်တွေအားလုံးကိုကျွန်တော်သတိပေးချင်တာကတော့ကိုယ်တိုင်ပြမှုကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်မှုအမိန်ပေးတာပဲဖြစ်ဖြစ်အနည်းနဲ့အမြန်တနေ့မှာတော့တာဝန်ခံရလိမ့်မယ်ဆိုတာကိုပြောချင်ပါတယ
်ဂမ်ဘီယာနိုင်ငံရှေ့နေချုပ်လည်းဖြစ်တရားရေးဝန်ကြီးလည်းဖြစ်တဲ့အဘူဘာကာတမ်ပါတူကို VOA သတင်းတောက် Carol Ginsberg က Skype ကနေမေးမြန်းခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူးရှင်ကျွန်မဆုမြတ်ပါပါ
ကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမူရေးစိတ်ကြွစေးနဲ့လက်နက်တွေဖမ်းဆီးရရှိမှုအခြေအနေတွေကိုတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါတကဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မှာပဲမြန်မာနိုင်ငံတွင်းဒီလပိုင်းမှာတရားမဝင်မူရေးစိတ်ကြွစေးဖမ်းဆီးရရှိမှုတွေသရော်များများရှိနေပါတယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြို့နယ်ရဲတပ်ဖွဲ့ဝင်တွေကမူရေးစိတ်ကြွစေးပြားကာလတန်ဖိုးချက်သိန်းပေါင်း9,600ကျော်နဲ့အတူတနတ်တလက်ကိုမနေ့ကဖမ်းဆီးရမိခဲ့တာပါဖားကမြို့နယ်ဘက်မှာမူရီစေးနဲ့တနတ်ဖန်းစီရမိကြောင်လက်ဝဲသွဲရှိသူတွေကိုရဲတပ်ဖွဲ့ကနေစစ်ဆင်နေစေလို့ဖားကမြို့နယ်ရဲတပ်ဖွဲ့မှူးရုံးရဲဝန်ထမ်းတို့ကတီးပြုတ်ပြောပါရတယ်
။လက်တလုံးတော့ဟိုတရားခံစစ်စည်းစေးပဲရှိသေးတယ
်။ဖားကမြို့နယ်ရဲတပ်ဖွဲ့မှူးနဲ့မြို့နယ်အုပ်ချုပ်ရေးမှူးတို့ကလည်းမူရီစေးဝါလက်ဝဲသွဲရှိသူတွေကိုစစ်ဆင်နေပြီးတရားရုံးမှာဆွဲချက်တင်ဖို့စီစဉ်နေစေလို့သူကဆိုပါရတယ်။မေလ23ရက်နေ့ကဖားကမြို့နယ်စိတ်မှုဝေခါလမ်းမကြီးကိုရဲတပ်ဖွဲ့ဝင်တွေကနေပိတ်ဆို့စစ်ဆေးရမှာမော်ရှန်ကြေးဝါရာဒနာတဲ့လမ်းကြမ်းတိုင်းမောင်းနေလာတဲ့ဆိုင်ငယ်တစည်းပေါ်ကနေတစိမ့်မပါပန်းရောင်စီပြစုစုပေါင်း1,000ပြားကိုတက်တင်တဲ့သူဖမ်းဆီးရရှိခဲ့ပါတယ်ဝင်းဆက်တွေကိုဆက်လက်ဖို့ထုတ်ရမှာ24ရက်နေ့မှာတော့စိတ်မှုကြေးဝါရောက်ွက်တုံးတွေဥစော်ဆိုင်နေအိမ်ကိုရှာဖွေခွေဝရမ်းနဲ့စစ်ဆေးရမှာနေအိမ်အောက်ထခန်းတွင်ကတင်ပေါ်ကတန်တစ်တာတွင်မှာစုစုပေါင်းစီပြ3,400-8,200ပြားဘိန်းဖြူလို့ယူဆရတဲ့ဖြူဝါကြားမှုတ်စက်ပြခွက်20ခွက်ဘိန်းစီခဲအစေးထုတ်15ထုတ်ကလာတံပိုးစုစုပေါင်းချက်သိန်းပေါင်း9,600ကျော် CZB07 မျိုးစာ 9mm pistol တနတ်တလက် IBSAM ခဲရောင်ကားတစီးတို့ကိုတွေ့ရှိသိမ်းဆည်းခဲ့ပြီးမူရင်လက်ဝဲတွေ့ရှိသူ၄ဦးကတော့ဖကရဲစခန်းကနေမူရင်ဥပဒေနဲ့အမှုဖွဲ့ရေးယူထားတယ်လို့အမည်မဖော်လို့သူမူရင်ရဲသားဖွဲ့ဝင်တို့ကပြောပါတယ်စိတ်မှုကြီးရောအုပ်ချုပ်ရေးဖွဲ့ဝင်တို့ကလည်းမူရင်စေဝါနဲ့လက်နက်ဖမ်းဆီးရမိကြောင်းပြောပါတယ်
ဟုတ်တယ်ဒီစီဝါသမီးတွေကတော့တမန်ဆန်သေးတော့တကပူတော်ပေါက်ကြလားမသိဟုတ်တယ်အဲ့မှာတမတ်ပလက်နဲ့ကြည့်ကြည့်နေတယ်ဒီစီဝါကတော့အဲ့ဒါတွေကသိနေတယ
်ကချင်ပြည်နယ်ထဲမှာဆိုရင်ဖကဒေတာဘက်မှာမူရစေးရောင်းဝယ်30မှုတွေပုံများနေတယ်လို့ကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူသူဖြစ်သူတော်ကြာခွန်ကပြောပါတယ်
မူရင်စေဝါကဖက်ကမှလေဆိုင်းတောင်တော့မဟုတ်ဘူးလုံးချင်းမှလည်းဟိုမှာဒီတိုင်းကုံစင်းရောင်းတယ်လို့လမ်းမှာဒီတိုင်းချင်းရောင်းတယ်လို့ပါပဲမော်နေနေဆိုတော့လေဒေတာခံနေအတွက်စူးကျူးတွေတော့အများကြီးပေါ့စက်တစ်စကလေးတွေပေါ့နော်။ကျောင်းလေးမတက်ချင်တော့ဘူး နေပေါင်းစုံကလာတဲ့ကြောက်လာရှာတဲ့ကလေးတွေကအစပေါ့လေဒီလိုမျိုးမူရင်ဆေးဝါးကများတဲ့ချိန်ကြတော့အဲ့ဒီရင်ဆေးကုန်းမှလည်းတခိုးကြီးပေါ်တယ်အချင်းချင်းရိုက်ကြတယ်တတ်ကြတယ်ခိုးမှုတွေလူရက်မှုတွေပေါ့လေအဲ့လိုမျိုးတွေအများကြီးရှိတယ်
ကချင်ပြည်နယ်ဘက်မှာမူရစ်ဆေးထုတ်လုပ်ရောင်းဝယ်သုံးစွဲမှုတွေများနေပေမဲ့အာဏာပိုင်တွေကနေဖမ်းဆီးရေးမှုအပိုင်းအားနည်းနေတယ်လို့အရက်ဖက်ကချင်မူရစ်တိုက်ဖြတ်ရေးဖွဲ့ခေါင်းဆောင်ဦးနော်တာကဆိုပါတယ
်သူတို့လုပ်နေတယ်ဒါပေမဲ့ခိခိရောက်ရောက်ရတော့သူတို့လုပ်နိုင်တဲ့အခြေအနေရှိမတွေ့ရဘူးဖမ်းတဲ့လည်းတကယ်ဟိုလိုင်းကြီးပေါ်တော့သူတို့ဖမ်းတာကရှိမတွေ့ရဘူး
ဒီနေ့ဧပြီလနဲ့မေလတွင်မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်ကနေရှမ်းပြည်နယ်ကချင်းပြည်နယ်ရခိုင်ပြည်နယ်တွင်မူရင်းစိနဲ့လက်နက်တွေဖမ်းဆီးရရှိမှုကအရင်နှစ်တွေကထက်ပိုမိုများပြားလာနေပါတယ်။ဒီလိုစိတ်ကြွမူရင်းစိပြားတွေအများပြားဖမ်းဆီးရမိတာကိုကြည့်ရင်တကဘာလုံးကကိုဗစ် -19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မှာမူရင်းဂိုင်းတွေကတော့မူရင်းစိထုတ်လုပ်ရေးနဲ့တရားမဝင်ကူးတန်းရောင်းဝယ်မှုကိုအရှိန်ဟုန်မြင့်မြင့်ဆက်လုပ်နေကြတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့ UNODC ကုလသမဂ္ဂမူရင်းစိဝါထိန်းချုပ်ရေးအေဂျင်စီအရှိတောင်အာရှနဲ့ပစိဖိတ်ရေးရာတာဝန်ခံဂျယ်ရမီဒေါဂလတ်က Brighter သတင်းဌာနကိုပြောဆိုခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
မြန်မာနိုင်ငံမှာခြေကံလူတန်းစားတွေအတွက်ကိုဗစ်ကာလမှာစားဝတ်နည်းအဆင်ပြေစေဖို့ဒုတိယကြိမ်ထောက်ပံ့မှုဖြင့်ငွေသားပေးဖို့အတွက်အစိုးရကစီစဉ်ဆောင်ရွက်နေပါတယ်။ဘလို့ဆောင်ရွက်နေပြီးတော့ပြည်သူတွေအနေနဲ့ဘလို့သဘောထားအမြင်မျိုးရှိသလဲဆိုတာကိုကြည့်ကြရအောင်ပါ။ကယောဂအချက်တဲကာလမှာပြည်သူတွေအနေနဲ့စားဝတ်နည်းအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပြိပခတွေကြောင့်ဒုက္ခသည်စခန်းတွေမှာရှိနေတဲ့သူတွေအတွက်မြန်မာငွေကျပ်3000ကနေ4000ကျားတိသတ်မှတ်ပြီးတော့ထောက်ပံ့ပေးဖို့အစီအစဉ်ကိုစတင်နေပါပြီ။ပုံမှန်ဝင်ငွေမရှိသူတွေနဲ့အခြေခံလူဒန်းစားတွေကပထမအကြိမ်ထောက်ပံ့ခဲ့တော့ကလို့ပဲမြို့နယ်အသီးသီးကထွေထွေအုပ်ချုပ်ရေးမှူးရုံးမှာပဲတွားရောက်ပြီးတော့မှတ်ပုံတင်တဲ့တကွာသင်ပေးသွင်းခဲ့ကြပါတယ်။ပထမအကြိမ်ထောက်ပံ့မှုအနေနဲ့စားသောက်ကုန်5မျိုးပေးခဲ့စဉ်တုန်းကစရင်အရာပုံမှန်ဝင်ငွေမရှိတဲ့အိမ်တော်စုအရေးအတွက်က4သိန်းနီးပါးရှိနေတဲ့အတွက်ဒီစရင်ကိုအခြေခံပြီးတော့ပို့ပြီးတော့မှန်ကန်တိကျတဲ့အချက်လက်တွေကိုရရှိနိုင်ဖို့အစိုးရကအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့လက်တွဲပြီးတော့ဆောင်ရွက်နေတာပါဒုတိယကြိမ်ထောက်ပံ့မှုမှာလည်းတိကျတဲ့စည်းရင်းတွေရရှိစေဖို့အတွက်ထွေထွေအုပ်ချုပ်ရေးဦးစီးဌာနအနေနဲ့လည်းစ조사ဆောင်ရွက်နေတယ်လို့ကမာရင်မြို့နယ်6ရပ်ကွက်ကအုပ်ချုပ်ရေးမှူးဦးဆိုးလွင်ကအခုလိုပြောပါတယ
်နိုင်ငံတော်ကချပြီးတော့လည်းမရှိမှန်းပါလူစည်းရင်းကိုကျွန်တော်ဒုတိယကြိမ်ပြန်လည်ကောက်ခံနေပါပထမကြိမ်ရောကျွန်တော်တို့ရပ်ကွက်မှာတကြံတော်ကဆိုင်ရင်ကောင်းတဲ့အတွက်တရားရုံးပြည့်ဆက်ရွက်တဲ့မှာဒီ6ရက်ခွဲအနေနဲ့85ဦးဆိုင်ရင်ရပါတယ်။အခုကျတော့ကျွန်တော်နောက်တိုးတွေလည်းငယ်ထပ်ထည့်လိုက်ရတဲ့အတွက်အလုံး6ခွဲအနေနဲ့68ဦးဆိုင်ရင်ပေါ်ထွက်လာပါ။အဲ68ဦးဆိုင်ရင်ကိုကျွန်တော်တို့ဒူးတွေခေါ်ပြီးတော့ရက်ခွဲရုံးမှာအတိမပြုလက်မှတ်ထိုးပြီးတော့သူတို့သဘောထားတောင်းခံပြီးတော့လက်မှတ်ထိုးတာဖြစ်ပါလားဖြစ်ပါလား။ဒါအလုံးဒီလေးကတော့68ရောက်ကျွန်တော်တို့ဆောင်လက်မှတ်ထိုးမှာဖြစ်ပါလား။
အစိုးရအနေနဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်အရအိမ်တော်စုတွေပေါ်မှာတက်ရောက်မှုလျော့ပါစေတယ်ဆိုတဲ့ခေါင်းစဉ်နဲ့ခုလိုငွေသားထောက်ပံ့မှုတွေလုပ်ဖို့အတွက်အစီအစဉ်ခဲ့တာပဲဖြစ်ပါတယ်။ခုလိုထောက်ပံ့ပေးတဲ့အတွက်အဆင်ပြေတယ်လို့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ဒေါ်တန်းတန်းဦးကပြောပါတယ်။
ပထမတစ်ခါတော့ကြာတော့ဆန်တို့စီတို့စားတို့အိုက်ပဲတို့ထောက်ပံ့တယ်ထောက်ပံ့တဲ့ဥစ္စာလေးတော်တော်လေးအဆင်ပြေပါတယ်နိုင်ငံတော်ကလည်းပြည်သူလူထုကိုဒီလိုကြည့်တယ်ဆိုတာဒါကတော့အင်မတန်မှရှားပါတဲ့ကိစ္စတစ်ခုပါပဲအခုကဒီဟာအခုနောက်ထပ်ထပ်ပြီးတော့ပတ်စံပေးအောင်မယ်ဆိုတော့လေပတ်စံလေးရှိတော့လေကိုကျန်တာလေးကိုအကုန်လုံးစားကျင်တာလေးစားလုံးကျင်တာလေးလုံးဝဲကျင်တာလေးဝဲလို့ရတာပေါ့ကျေးဇူးတင်ပါအေးကိုဝင်ဝင်မရှိတဲ့လူအပြင်မှာဆိုရှာဖွေစားတော့လို့ရတယ်အခုကကြတော့ရှာဖွေစားတော့လို့မရတဲ့အတွက်ကြောင့်မလို့အိမ်ထဲမှာနေရှိတဲ့ဥစ္စာလေးတွေပဲရောင်းချစားတော့ရတဲ့ဘဝဖြစ်နေပါတော့အခုလိုနည်းနည်းပါးပါးထောက်ပံ့တဲ့အတွက်လေးရတော့အထောက်အကူလေးဖြစ်တာပါ
ဒုတိယကြိမ်ငွေကြေးထောက်ပံ့တာကစားသောက်ကုန်ထောက်ပံ့ခဲ့စဉ်တုန်းကထက်ပိုပြီးတော့အဆင်ပြေနိုင်တယ်လို့လည်းကိုအောင်မျိုးတန်းကသုံးသပ်ခဲ့ပါသေးတယ်
။ဒါကပထမလိုဝင်နိုင်နေဖြစ်တာပထမတော့တုန်းကကျွန်တော်တို့ကိုဆန်ရှိပြီးရယ်စီငါတာတပူရယ်ပဲရယ်စက်တုံတပိတ်တာရယ်ဝေပေးပါတယ်။ကျင်းပေးခဲ့တဲ့လူတွေကိုပြန်ပြီးတော့ဆင်းလာပေးတာပါ။ဒီမှတ်ပုံတင်တဲ့ဒီအဲဆင်းထောက်ခံစားနေပေါ့။အဲနဲ့ပြီးတော့ဆင်းပြန်လာပေးတာပါ။နောက်တော့ဝေခဲ့ရင်အလူတွေကိုပြန်ပြီးတော့လွယ်ကူအောင်လို့ဆိုပြီးတော့လုပ်ပေးတာက
ပြီးခဲ့တဲ့ဧပြီလတုန်းကစားသောက်ကုန်၅မျိုးကိုထောက်ပံ့ပေးစဉ်တုန်းကအခြေခံလူရန်စားသတ်မှတ်ချက်နဲ့ပတ်သက်ပြီးတော့အငင်းပွားတာတွေရှိခဲ့တဲ့အတွက်အခုတစ်ခါမှတော့ပုံစံစာရွက်ပေါ်မှာအမည်အလုတ်ကင်တွေကိုရွေးချယ်သတ်မှတ်ပြီးတော့စည်ရင်းကယူမဲ့စနစ်ကိုအသုံးပြုခဲ့တာလို့လည်းသိရပါတယ်ခုလိုထောက်ပံ့ပေးတဲ့အစီအစဉ်နဲ့ရောဂါကူးစက်ပြန့်ပွားမှုနှုန်းကိုထိန်းချုပ်တဲ့အစိုးရရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့ပြည်သူအများစုကအပြုသဘောဆောင်တဲ့အမြင်နဲ့သဘောထားမျိုးရှိနေတာလည်းတွေ့ရပါတယ်။အုပ်ချုပ်ရေးမှူးဦးစိုးလွင်ကလည်းခုလိုထောက်ပံ့ပေးတဲ့အတွက်ပုံမှန်ဝင်ငွေမရှိတဲ့သူတွေနဲ့အခြေခံလူတန်းစားတွေအတွက်အထောက်ပံ့ကောင်းဖြစ်စေတဲ့အစီအစဉ်ကောင်းလို့မြင်မိကြောင်းသူ့မြင်ကိုပြောပါတယ်။
ဟုတ်ကဲ့ကောင်းပါတယ်ဒီလိုနိုင်ငံတော်ကနေပြီးမရှိနွမ်းပါတဲ့သူတွေအတက်နိုင်ဆုံးဖြည့်ဆည်းပေးတဲ့တော့တို့ရဲ့တပိုင်းတိုင်းဝေတုံးဝေပို့ရရောကြစေပါပဲဒါကောင်းတဲ့အစီအစဉ်လို့ခံယူပါခင်ဗ
ျပြည်သူတို့ဖြစ်တဲ့ဒေါ်တန်းတန်းဦးကလည်းသူမရဲ့အမြင်ကိုခုလိုပြောပါသေးတယ
်အစိုးရကလည်းကိုယ့်နိုင်ငံကသူများနိုင်ငံလောက်မချမ်းသာပါပဲလို့လေကိုယ့်နိုင်ငံတော်ကနေပြီးတော့အကြီးကဲတွေကနေပြီးတော့ဒီလိုမျိုးကြိုတင်ပေါ့ကာကွယ်ဆောင်ရှောက်တဲ့အတွက်ကြောင့်မလို့ဟိုဖြစ်တဲ့တလောက်မဖြစ်သွားဘူးပေါ့နော်ကျွတ်တဲ့တလောင်မကြည့်ဒုက္ခရတဲ့တလောင်မရောက်ဝဲနဲ့အေးအေးချမ်းချမ်းနဲ့နေခွင့်ရတဲ့ဥစ္စာကိုအကုန်လုံးကျေးဇူးတင်နေညီညွတ်ညွတ်နဲ့အကုန်လုံးလှုပ်ပေးတဲ့ကျမရဲ့ဝန်ထမ်းတွေအားစကျေးဇူးတင်ပါတယ်လို့သူတို့တွေ
အစိုးရအနေနဲ့ COVID-19 ကာလမှာစီးပွားရေးအခက်ခဲတွေ့နေတဲ့ပြည်သူအများစုကိုထောက်ပံ့ပေးခဲ့တယ်လို့ပဲဒုက္ခသည်စခန်းတွေဖြစ်တဲ့ချင်းရခိုင်နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသကရင်နဲ့ကယားပြည်နယ်စတဲ့နေရာငါးခုမှာရှိတဲ့ဒုက္ခသည်စခန်းကအသက်နှစ်နှစ်အောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတနိုင်ငံလုံးမှာရှိတဲ့တက်ကြီးဘိုးဘွားတွေကိုလည်းထောက်ပံ့ပေးသွားမယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမမြစ်မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါ COVID-19 ကာလမြန်မာအစိုးရကအရန်ဆန်တန်းချင်း 9,000 ထိဝယ်ယူနေတာမှာဆန်လုံငန်းရှင်တွေကဈေးကွက်ပေါက်ဈေးအောက်ရှော့ပြီးတော့ရောင်းချပေးရပါတယ်ပြည်ပဆန်တင်ပို့ခွင့်အတွက်ခွဲတန်းကြဆန်ကိုတတ်မှတ်ဈေးနဲ့သွင်းရတာဖြစ်တယ်လို့ပြောပြလာတဲ့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဗဟိုအလုပ်အမှုဆောင်ဒေါက်တာဆူးထွန်းနဲ့ဆွေးနွေးထားပါတယ်ရှင်ရန်စံပမာဏဘယ်လောက်လောက်ဝယ်မလဲရှင်စီ။အ
ဲကျွန်တော်တို့မှန်တာကတော့ဒီတန်ချိန်9,000ကျွန်တော်ဝယ်ဖို့မှန်တာပါလေ
။ဆိုတော့ဈေးကွက်ပေါက်ဈေးအတိုင်းပဲလားရှင်စီ။ဈေးနှုန်းကရောဘယ်လိုဝယ်ပါ
။သူကတော့ဟိုဈေးကွက်ပေါက်ဈေးတဲ့ဆိုင်တော့နေပါလေ။သူတို့ပေးတဲ့ဈေးကအစိုးရ180,000ဒိန်းကို1,600ဈေးပေးပါလေ။အပြင်မှာတော့13,500ဈေးတော့ပေါက်တယ်နိုင်စံ
။ဟုတ်ကဲ့။အဲ့တော့ဘသူတွေကရောင်းပါလဲရှင်ဆရာဘာဖြစ်လို့လဲဆိုတော့အပြင်ဈေးခွက်နဲ့ကဈေးတော်တော်ကွာနေတာဟုတ်ကဲ့
အဲအဲ့တော့ကျွန်တော်တို့ကဒီ export ပို့တဲ့လူတွေပေါ့နော် export ပို့တဲ့လူတွေကမဖြစ်မနေတွင်းရတဲ့ပုံစံပေါ့နော်ကျွန်တော်ကဒီပို့တဲ့ပမာဏရဲ့100%ကိုကျန်စံတွင်းရပါတယ်အဲ့တော့ကျွန်တော်တို့ဒီရင်ပို့ခဲ့တဲ့ master 18နှစ်နောက်ပိုင်း license ထုတ်ခဲ့တဲ့လူတွေနဲ့ဒီမေလာထုတ်မဲ့လူကျော်လာထုတ်မဲ့လူတွေကိုကျွန်တော်ကကိုရာစနစ်ကျွန်တော်တပ်ပတ်ပေးတယ်အဲကိုရာမှာမိမိပြပို့လို့တဲ့ပမာဏရဲ့100%လုံးမို့ ့မှာတန်တထောင်တင်ဖို့မဲ့လူကတန်တရားမရောမနေရရောင်းသွားတန်တရားကိုရောင်းပြီးမှလက်မှတ်ရမှာကျွန်တော်ကဒီ license လျှောက်ခွင့်ရှိတာပေါ့နော်အဲပုံစံနဲ့ကျွန်တော်ကလက်ရှိသွားတာသွားတဲ့ကြောင့်မလို့အပြင်ပေါက်ဈေးတဲ့ဆိုင်ဟိုဒိတ်ကိုကျွန်တော်ကဟိုအလောက်2000နဲ့3000ကျော်တော့ရှုံးတော့ပေါ့ကျွန်တော်ဝယ်နေရနှစ်နေရရန်ကုန်နဲ့မန္တလေးပေါ့နော
်ရန်ကု
န်မှာလည်းကျွန်တော်ကဒီငါးနေရတော့ရှိရဲ့မန္တလေးမှာကျောက်ဆယ်မှာအဲ့ဒီအဖွင့်ပြီးဝယ်တယ်ပေါ့နော်မန္တလေးဝယ်ဟာမှာဆန်စေးရပို့ပြီးတော့များတယ်ရန်ကုန်မှာကျတော့မန္တလေးတဲ့ဆိုင်တော့ကျောက်ဆယ်တဲ့ဆိုင်အသက်သာတယ်ဒါပေမဲ့ဒိတ်ကိုကြမ်းပြင်း2000နဲ့3000ကျော်တော့ကျွန်တော်ကအပြင်ဈေးနဲ့ကွာခြားချက်ရှိတော့ Facebook ပို့တဲ့လူတွေကရှုံးခံပြီးတွေ့မိရတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ပြပဈေးခွက်ကတော့စံပို့တဲ့လောက်ရောင်းရမယ်အခြေအနေမျိုးရှိပါသလားရှင်ဆရာဒီအခြေအနေမှာတော့
အဲပြပဈေးကတော့ဟိုကတန်းနေတဲ့သိန်းခွက်လောက်ကတော့ရောင်းရပါတယ်အခုဒါပေမဲ့နိုင်ရှင်ပဲဆိုရင်တော့ဒီပြီးခဲ့တဲ့ဒီအေဗလာအနေထားနဲ့အခုဒီဒီမီရာကုန်နေဆိုရင်တော့ဟိုကမ္ဘာစံဈေးကလည်းကျလာတာပေါ့နော်ဟုတ
်ကဲ
့ဈေးစံတွေဆိုရင်ဒီအစိတ်30တော်တဲ့အဝယ် US ဆိုတာအလောက်နေပါပြန်အေးလာတွေ့တယ်။တချို့တိုင်းမိတာရင်တော့အလိုကိုဗစ်စဖြစ်တော့ကကျွန်တော်တို့တိုင်းမိတယ်ပြေးလိုက်တာပေါ့။ကျွန်တော်လည်းမတ်စာနောက်ဆုံးပန်းနေပြောမှာဒီအေဘယ်တလားလို့လိုင်စင်အစ်စ်မပေးပြေးလိုက်တယ
်။ဟ
ိုအဟောင်းတွေပဲဒီဘဝင်ပြေးလိုက်တယ်ပေါ့နော်။နောက်တခြားနိုင်ငံတွေလည်းအလိုပဲပေးဆိုတာ။ BNN တို့ပါလို့လည်းဒါပေးတယ်ကိုရာလေးဒီကမ္ဘောဒီးယားလို့ရှိတော့ဆိုစာရေးအဲဒီကဝယ်လို့ကများတယ်ပေါ့။အခုကတို့တွေလည်းပြန်ဖွင့်လာတယ်ကျွန်တော်တို့ပဲဟိုကျွန်တော်တို့ဒီမှာနိုင်ငံတွေနဲ့လည်းမီလာနေစာရီကိုရာတို့ရထွက်လာတယ်ပဲကြောင်းမလို့အခုပြောရင်တော့ကမ္ဘာစံစည်းနေတာကတော့ပြန်ပြီးအကျပဲမှာလို့ရှိတယ်အေးတဲ့ဘက်မှာလို့ရှိပါဒါပေမဲ့တန်ချိန်မရောက်ဘူးလားဆိုတော့ကျွန်တော်လည်းရောက်ရပါတယ်ဘာလို့လဲတန်ချိန်ကန့်တက်လိုက်တာပေါ့နော
်ဒီ
တော့ရောက် free ဆိုတော့ကျွန်တော်တို့ကဟိုရောင်းဖို့ခက်တာဥပတော်လေကိုရာစနစ်ဆိုတော့ overseas ကတသိန်းကျွန်တော်တို့ကဒီပဲနေရောင်းရ5000ဆိုတော့ဟိုပြောရရင်တော့ဟိုဒီလောက်တသိန်းခွဲလောက်တသိန်းခွဲနဲ့သိန်းရအောင်ကျွန်တော်တို့ရောင်းပြရတဲ့နေတာရှိပါ
ဟုတ်ကဲ့အဲ့တော့အခုဒီအရန်ဆန်300တရာမှာရှုံးတာ ਨੇ ဒီ export ပို့တဲ့ခံမှာပြန်ပြီးတော့မြတ်တာနဲ့မှာရောကာမိပါမလားဆရာပြန်ပြီးတော့သူတို့အတွက
်အဲကျွန်တော်တို့ကခုနကပြောလို့ဈေးစကားတော့ဖြစ်သွားတာပေါ့နော
်ဟုတ်ကဲ့
ဒါလည်းဒီကျွန်တော်တို့ဒီ export ဒါတွေကြားမှာပြောစရာတခုတော့ဖြစ်နေတာပေါ့နော်ဘာလို့ကျွန်တော်တို့ကပုံမှန်ဆိုရင်ဒါ covid ဖြစ်ရင်ဆိုးရနေပြီစီးပွားရေးလုပ်ငန်းအခြေအနေကိုကြီးပေးတာပေါ့နော
်ဟုတ်ကဲ့
ဘယ်တိုင်း US ဆိုလည်းကိုကြီးပေးတယ်အဲ့ဒီရေနိုင်ငံတွေဘင်္ဂလားဒေ့ရှ်ကလည်းထောက်ပံ့နေဘီလီယံဘလောက်လို့ဒါရေးကြတာပေါ့
ဟု
တ်ဒါပေမဲ့ကျွန်တော်တို့ exporter ရကြတော့ပြန်လူရတာပေါ့ကျွန်တော်ဟု
တ်ကဲ့
လူရအောင်ကျွန်တော်ကလူရတဲ့ဘောဖြစ်ရင်ကျွန်တော်တို့ကထောက်ပံ့မရဘူးကျွန်တော်တို့ကပို့ပြီးဟိုမှာဟိုပြောရင်တော့ minus ပြန်ဖြစ်တော့အရင်တော့ကျွန်တော်တို့ကဒီစနစ်မရှိဘူ
းက
ိုဗစ်ပေါ်လာတော့ကျွန်တော်တို့အရှုံးခံပြီးကြောင်းနေပေါ့နော်ဒီကတော့ပြောရင်တော့ easy အကြီးတော့ဖြစ်ကြတော့နော
်ဟုတ်က
ဲ့တကယ်တမ်းကြီးရေရတကယ်လည်း export အားပေးတယ် export လုပ်နိုင်ဖို့အတွက်ကိုဘီလီယံနဲ့ချီပြီးဝင်ပြီးနေတဲ့အခြေအနေမှာပေါ့နော်ကျွန်တော်တို့စီကတော့လက်ရှိအပ်ဒီ export နဲ့ပတ်သက်ရင်တော့ဝင်ပြီးတာမရှိဘူး။အစိုးရကတခုပဲပေါ့အခွန်နဲ့ပတ်သက်ရင်ရွှေဆိုင်တဲ့သဘောပဲရှိတယ်။သူကအရင်တော့ကျွန်တော်က3လတစ်ချိန်ဝင်ငွေကဆောင်ရတယ်ပေါ့နော
်။ဟုတ်ကဲ့
။အခုကတော့ကျွန်တော်က3လချိန်မဆောင်ဘဲနဲ့ဒါကိုဆိုင်းရတယ်ဆိုလို့ပဲပြောတာ။ဟိုဆိုင်းရတယ်ဆိုတာတကယ်တမ်း wave flow ပြီးလိုက်တာမဟုတ်ဘူးပေါ့နော်။သူကဘာလဲဆိုရင်နှစ်ကုန်ပြန်ပြီးဆောင်ရတာဖြစ်နေပေါ့နော
်။ဟ
ုတ်။အဲ့တော့ခွန်ရတယ်ကျွန်တော်ကမလျှော့ဘူး။တစ်ခါကလည်းကျွန်တော်တို့အတွက်ကြည့်လို့တော့ဘာလို့ရတာမရှိဘူးတို့တော့လေကျွန်တော်တို့ကတော့ဒါအစိုးရကိုပြန်ပြီးတော့အရန်ဆန်မှာအရှုံးခံပြီးကျွန်တော်တို့သင်ပြရတဲ့အပိုင်းတော့ရှိဟိုတချို့တွေကအကြံပြုကြတာတော့မင်းတို့အရန်ဆန်ဝယ်ရင်ကိုယ့်အကိုအစိုးရစီနဲ့ဝယ်လိုက်တင်တာပေါ့နော
်
ပေါင်စင်းနဲ့ပြီးဝယ်ပေါ့ဗျာ export ပို့တဲ့လူကြီးကသူ့အကိုပို့အဲ့ပုံစံတော့တချို့လည်းအကြံပြုတာရှိတယ်ဟု
တ်ကဲ့အဲ့တော့ exporter တွေချားမှာတော့နည်းနည်းဒီပေါ်မှာဘဝင်မကြတာတွေတော့ရှိမှာပေါ့ဆရာပြောချင်ဆိုကြပါများရှိပါ
ကျွန်တော်ရှင်းပြသလိုပဲပေါ့အမကျွန်တော်တို့ကငွေတဲကအလုပ်ကမကောင်းလို့ဟိုပြဿနာရှိရယ်ဘီဝဈေးကမှလည်းတော့ဒီခုနစံသေးကြတယ
်ဒ
ါကနောက်ဒုတိယချက်ကကိုရာအတ်မှတ်တဲ့နေရာမှာလည်းအတန်ထွက်တာပေါ့နော
်
အကြီးများမှုဖြစ်တယ်လို့နည်းတယ်များတယ်ဖြစ်တဲ့ခါကျတော့ဟိုကိုရာအတ်မှတ်လိုက်တော့ကိုသွားချင်တော့သွားလို့မရဘူးမ2000ဒလ2000ပို့တဲ့လူက2000ပဲရမယ်5000ပဲရမယ်ဆိုသူကလောက်ရတာခက်တယ်ပေါ့
တ
ပတ်မှလည်းတကအရန်စံအတွင်းနဲ့ပဲကြောင်းမလို့အဲအရန်စံအတွင်းနဲ့အရှုံးရဲ့ပါတယ်ကတထံမှဘလောက်လဲကြာအတန်ဟိုတော့ကျွန်တော်တို့ကအကြံပြင်းအဲ့ဟိုပေါ့အနည်းဆုံးတော့ဟိုဟို $5 လောက်ထပ်ပြီးကျွန်တော်ကဒီ extra cost ဖြစ်လာတော့နော်အခုပေးရတဲ့ပတ်စံအနေနဲ့ရှိပါအ
စိုးရကိုပေါက်ဈေးထည့်လျှော့ပြီးတော့သွင်းရတော့ပြည်တွင်းစံဈေးကွက်မှာရောဈေးကျသွားပါသလားရှင်ဒီအပေါ်ပြည်တွင်းစံဈေးကွက်မှာရောဟိုတက်ရောက်မှုရိုက်ခတ်မှုရှိပါသလားဆရာ
ပြည်တွင်းစံဈေးကပိုကျတာပေါ့ ။အော်ကျွန်တော်ကအရန်ဆန်အတွင်းလို့လူဝယ်တဲ့ဘက်ကြောင့်မလို့ပြင်မာဈေးတက်သွားတယ်။အစိုးရအတွင်းနဲ့ဆိုတာကျွန်တော်တို့ကဆပ်ဆိုက်လုပ်ပြီးပြည်တယ်။ဒီအစိုးရဒီဆန်ကိုတင်ထားတာပဲရှိတယ်။ပြန်ရောင်းတာမဟုတ်ဘူး။လကားပေးတာမဟုတ်ဘူးလေ။ဟုတ
်ကဲ
့။ကျွန်တော်ကပြင်မာကြတော့ဒီအချိန်လိုလိုမြင်မှာကျွန်တော်ကခုနဒီပြပဖို့လေကျွန်တော်ဝယ်ရတယ်ဒီအရန်ဆန်ကိုလည်းတတ်မှတ်ရပြင်ပြီးအောင်တွင်းရတော့အော်ဒီအရန်ဆန်ဝယ်တဲ့အင်အားကြောင့်ကျွန်တော်တို့အပြင်မှာတော့စံလေးပို့တက်လာစံလေးကြတာကိုပို့တက်လာ
ဆရာဒေါက်တာဆွတ်ထွန်းအထူးပဲကျေးဇူးတင်ပါတယ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။မြန်မာနိုင်ငံတသမရန်တင်ယိုတွေကဘဝတွက်တာကျွမ်းကျင်စရာဘာသာရပ်ထဲမှာထွန်းထွန်းနဲ့ချိုချိုဆိုတဲ့မျိုးဆက်ပွားဆိုင်ရာပညာပေးသင်ကန်းစာထည့်ဖို့ကိစ္စနဲ့ပတ်သက်လို့အခုရက်ပိုင်းမှာအတော်လေးပြောဆိုဆွေးနွေးနေကြတာတွေ့နေရပါတယ်။ဒါကြောင့် American ပြည်ထောင်စုမှာရောဒီလိုသင်ကန်းစာတွေကိုဘယ်လိုသင်တယ်လဲဆိုတာကိုကြည့်ရအောင်ပါရှင်။ American ကျောင်းတွေမှာလိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးသင်ကြားမှုတွေအကြောင်းကိုအသေးအချာလေ့လာထားတယ်လို့ကိုယ်တိုင်လည်းမိခင်တယောက်အနေနဲ့အတွေ့အကြုံရှိတဲ့စာရေးဆရာမမင်းငင်းကိုမေးမြန်းထားပါတယ်။ဒီမှာကမူလာရန်ကစလို့ကြားမှကွဲပြားတယ်ဆိုတာကိုစပြီးသင်ပေးနေတယ်လို့ဆရာမမင်းငင်းကရှင်းပြပါတယ်
။ဒီမှာသင်တာကကိုဖတ်ဘူးတာရောကိုကလေးတွေရဲ့အတွေ့အကြုံရရောဆိုရင်မူလာရန်ကလေးရတော့လေကိုအင်ကအစိတ်ပိုင်းနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုမိတ်ဆက်ပေးနေပြီ။သူတို့မှာကွဲပြားတဲ့ဒီယောက်ျားလေးနဲ့မိန်းကလေးကွဲပြားတဲ့ကိုအင်ကအစိတ်ပိုင်းရှိပြီးတော့ပါလို့ဆိုတာတွေကိုသူတို့ကသင်တယ်နော်။အလူမှုသိပ္ပံလို့ခေါ်မဲ့ဘာသာရပ်ထဲမှာအဲ့ဒါကိုထည့်ပြီးတော့သင်တယ်။သင်ပြီးတော့တကူရေးတန်ရှင်းရေးပေါ့နော်။အဲ့တော့ကဦးစားပေးတာတော့ဘယ်လိုကိုအင်ကအစိတ်ပိုင်းတွေကိုဘယ်လိုတန်ရှင်းအောင်ထားရမလဲ။ဘယ်လိုမျိုးဟိုစောင့်ရှောက်သင်တယ်ဆိုတာမျိုးတွေကိုသင်တယ်။ပြီးတော့တကယ်လို့မတန်ရှင်းမှုဆိုရင်နော်။ဘာတွေနောက်ဆက်တွဲဖြစ်နိုင်လဲ။နေမကောင်းဖြစ်တာတို့ဘာယောဂဖြစ်နိုင်တယ်လို့ဆိုတာကိုအဲ့ဒီကလေးကအတန်းအဆင့်လိုက်နည်းနည်းချင်းညှင့်ပြီးတော့သင်သွားတာပေါ့။မူလတန်းတစ်လျှောက်လုံး၆တန်းလောက်ထိရနှစ်ပိုင်းချောက်လိုက်ပြီးတော့မှသူတို့ရဲ့ကိုင်ကအစိမ့်ပိုင်းကွဲပြားပုံကြီးတင်နေနောက်ပြီးတော့ဒီခုနပြောတယ်လို့ပေါ့နော်တကူကြီးတန်ရှင်ကြီးတကူကြီးကျမကြီးအဲ့ဒါကိုပဲဥတည်ပြီးသွားပါတယ
်၆တန်းကစတဲ့အလဲတန်းရောက်ရင်တော့ဆယ်ကျော်သက်ကျောင်းသူကျောင်းသားတွေကိုလိမ့်ပိုင်းဆိုင်ရာကျမရဲ့အသိပညာပေးဖို့အတွက်မိဘတွေစီကအရင်ခွင့်ပြုချက်တောင်းပါတယ
်ဒီမှာ၆တန်းနောက်ပိုင်းကိုအလဲတန်းလို့တတ်မှတ်တာပေါ့အဲ့တော့၆တန်းဆိုတော့အသက်၁၂နှစ်လောက်ဖြစ်သွားပြီ။ကျမတို့ဒီမှာက12နှစ်13နှစ်ဆိုလို့ရှိရင်ထင်းလို့တတ်မှတ်တော့ဆယ်ကျော်တက်လို့တတ်မှတ်တော့ဆယ်ကျော်တက်အရွယ်မှာစပြီးတော့ကိုခန္ဓာအစိတ်အပိုင်းပြောင်းလဲတာတို့ပါတော့အဲ့ဒါကြီးပါလာပြီ။အဲ့တော့မတင်ခင်မှာတည်းကတို့ကမိပါတယ်စာဖို့ပါတယ်။စာဖို့ပြီးတော့ဒီလိုမျိုးเนาะတင်ရိုးတွေကိုတို့တင်ပါမယ်เนาะဘယ်လိုကြောင်းရည်ပါပါမယ်အဲ့ဒါတွေတင်မဲ့အတွက်ကြောင့်နော်မိသားစုသူကအဲ့ဒီကတော့ family education လို့နာမည်တက်ပြီးတော့ဟိုသင်ကန်းစာကိုနာမည်တက်ပါတယ်အဲ့တော့အဲ့ဒါသင်မယ်အဲ့တော့ကိုယ့်ကကလေးကိုသင်ချင်တယ်သင်မလားမသင်ဘူးလားပေါ့နော်သင်ချင်တယ်လို့သဘောတူရင်လက်မှတ်ထိုးပြီးတော့ form ကိုပြန်ပို့ရတယ်ဆိုတော့အဲ့ဒီနောက်ပိုင်းကျလို့ရှင်သင်ပါတယ်သင်တဲ့အခါကျတော့ကိုသားကိုကျွန်မမေးကြည့်တဲ့အခါကျတော့ကျွန်မသားကပြောတာကတော့ तू ကသူတို့ကိုသင်တဲ့အခါမှာယောက်ျားလေးမင်းကလေးခွဲပြီးတော့သင်တယ်အဲ့ဒါက6တန်းအရွယ်ပေါ့6တန်းအတန်းကိုရောက်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်။မိန်းကလေးကိုမိန်းကလေးရဲ့ခန္ဓာကိုယ်ဖြစ်စဉ်အပြောင်းအလဲဟော်မုန်းအပြောင်းအလဲနော်အဲ့ဒီအချိန်မှာဟိုဘာတွေဖြစ်လာနိုင်နေဆိုတဲ့အကျိုးဆက်တွေအဲ့ဒီအားလုံးကိုဆရာမတွေကတင်တယ်။အဲ့လိုပဲယောက်ျားလေးတွေကိုလည်းယောက်ျားလေးတွေရဲ့ဟိုဟော်မုန်းအပြောင်းအလဲခန္ဓာကိုယ်အပြောင်းအလဲနောက်တစ်ခါကျတော့အဲ့ဒီအချိန်မှာရှိမဲ့စိတ်အပြောင်းအလဲနော်ကိုယ်အနက်အပြောင်းအလဲရဆက်အဲ့ဒါလေအကုန်လုံးဖွင့်ထွားပုံလေးအဲ့ဒါလေးကို6တန်းလောက်ကလေးကစပြီးတော့တင်ပါတယ်အချိန်တစ်ချိန်ယူပြီးတော့ပေါ့နော်၃လလည်းဖြစ်ချင်းဖြစ်နေပေါ့နော်ဒီလို spring break အပြီးစာမေးဝဲဒီမတိုင်ခင်လောက်မှာသူတို့ကအဲ့လိုမျိုးတင်တယ်တင်တဲ့အခါမှာအသက်အရွယ်နဲ့အတန်းကိုလိုက်ပြီးတော့သင်ကန်းစာတွေခွဲသွားတာပေါ့ဘယ်အရွယ်မှာဘာလို့သိတယ်လဲဆိုတာမျိုးခွဲသွားတယ်ခွဲသွားတဲ့အခါကျတော့ဒီမှာအထက်တန်းရောက်လို့ရှိရင်ကိုတန်းပေါ့အထက်တန်းရောက်တဲ့အခါကျတော့ယောက်ျားလေးမိန်းကလေးမခွဲတော့ဘူးအတူတူတင်တယ်ဒါပေမဲ့အဲ့ဒီအချိန်ကိုရောက်လာတဲ့အခါကျတော့သူတို့တင်ရောကတော်တော်လေးမြင့်သွားပြီကျမထင်တယ်ဒီအထက်တန်းကျောင်းပညာရေးထဲမှာတော့သူတို့ကဒါအလုံးကမသိမဖြစ်လို့ယူဆပုံကြတယ်သူတို့တန်းထဲမှာတင်ပါတယ်အဲ့ဒီညမှာတော့ဘာတိပါလာပြီလဲဆိုတော့ယောက်ျားလေးနဲ့မိန်းကလေးနဲ့နော်ဒီအချင်းချင်းထိဆက်ရာကနေတွေးသားကိစ္စပါလာပြီဆိုရင်နော်ဆက်ဆံရေးတွေပါလာပြီဆိုရင်ဘယ်လိုယောဂတွေဖြစ်နိုင်လဲအဲ့ဒီနောက်ပြီးတော့ဘယ်လိုအန္တရာယ်တွေရှိလာနိုင်လဲဘယ်လိုဆိုးကျိုးတွေရှိလာနိုင်လဲဆိုတဲ့ဥစ္စာကိုသင်ပါတယ်သင်ပြီးတော့ဒါတွေကိုမဖြစ်အောင်ဘယ်လိုကာကွယ်မလဲတော့ဘယ်လိုတားဆီးမလဲဖြစ်လာရင်ဘယ်လိုရင်ဆိုင်မလဲအဲ့လိုသင်ခန်းစာအပြည့်အစုံအကုန်ပါပါတယ်
American ကျောင်းတွေမှာအခုလိုမျိုးသင်ကြားပေးတဲ့သင်ခန်းစာတွေကို sexual health education လို့ခေါင်းဆောင်တတ်ပါတယ်။လိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးလို့ပြန်ဆိုနိုင်ပါတယ်။လိင်လို့ပြောကြတဲ့အတွက်ကြားရတာရှိုင်းတယ်လို့ဖြစ်ပေမဲ့ဒါဟာကျန်းမာရေးတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတာကိုလည်းဆရာမမင်းကြီးကထောက်ပြပါတယ်။
လိန်လို့ခေါင်းစစ်တတာကနော်ဒီကျမတို့ဒီဟာလူတွေထင်ပြီးသားတယ်လို့ကာမဟိုဆက်ဆံမှုတခုတည်းကိစ္စမဟုတ်ပါဘူးလိန်ဆိုတာဒီကိုရင်ကအစိပ်ပိုင်းနေနော်ဒီကျမမျိုးပွားနေတဲ့ကိုရင်ကအစိပ်အပိုင်းပေါ့အဲ့ဒီလိုအစိပ်ပိုင်းနဲ့ပတ်သက်ပြီးပြောတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိန်ကျမရေးလို့ပြောမယ်ပေါ့ဆိုပါတော့အဲ့လိုမျိုးပြောမယ်ဆိုရင်လိန်ပညာရေးလို့ပြောမယ်ဆိုရင်အဲ့ဒါဒီကျမရေးကြီးတခုလုံးရဲ့မဖြစ်မနေပါရတဲ့အစိပ်ပိုင်းလေးတခုဖြစ်ပါတယ်အဲ့ဒီအစိပ်အပိုင်းကိုဒီကျောင်းသူကျောင်းသားတွေဟာတိတ်ကိုတိတ်တယ်လို့လေကျမကထင်ပါတယ်ဒါကြောင့်ကျမသားသမီးတွေရောကလေဒီသမီးဝသားဝကျမကဒီကျောင်းကတင်မလားသဘောတူလားလို့မေးတဲ့အချိန်မှာကျမလူလူလတ်လတ်ပဲသဘောတူတယ်လို့ချက်ချင်းပဲဟိုကျမနော်နံပါတ်ထိုးခဲ့ပါတ
ယ်မြမချင်းချင်းမှုအရာမိဘနဲ့သားသမီးချမ်းမှာလိမ်မိုင်းဆိုင်ရာတိတ်တဲ့ဗဟုသုတမျိုးပွင့်ပွင့်လင်းလင်းပြောလို့မရှိတာကြောင့်ကျောင်းတွေမှာစနစ်တကျတင်ပေးတာကိုသားသမီးအတွက်အကျိုးရှိတယ်လို့လည်းသူကမြင်ပါတယ်
။ကျမတည်တယ်လို့ဆိုလို့ရှိရင်တချို့သင်ခန်းစာတွေပေါ့နော်။ဟိုကျမကလေးကိုကျမထပ်ပြီးတော့တည်ချအောင်မေးကြည့်တဲ့အခါမှာတချို့ကျမရင်းနဲ့ပတ်သက်တဲ့ဟိုနည်းနည်းလေးနည်းသင်ခန်းစာတွေဆိုလို့ရှိရင်ကျမရေးဌာနကနေလာတင်ပေးတယ်လို့ပြောပါတယ်။နော်။နောက်တစ်ခါလူမှုဆက်ဆံရေးနဲ့ပတ်သက်လို့ရှိရင်လည်းလူမှုရေးဌာနက social worker တွေပေါ့နော်။သူတို့တွေကလာတင်ပေးတယ်လို့ပြောပါတယ်။ဆိုတော့ကပို့ပြီးတော့စနစ်ကျတဲ့သင်ကြားရေးကိုရတဲ့အတွက်ကလေးတွေဒီသူတို့မဖြစ်မီရင်ဆိုင်ရမယ်ဆေချော်တဲ့အရွယ်မှာဂျုံရမယ်နော်ဟိုမုံအပြောင်းလေးပြဿနာလေးနော်လီအင်ကအခြေအနေအပြောင်းလေးတွေအားလုံးကိုသိပ္ပံနေကြတည်သွားပြီးတော့စနစ်တကျကာကွယ်နိုင်ရင်ကျမထင်ပါတယ်ကျောင်းပညာရေးကပေးတဲ့သင်ခန်းစာဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးရတာအများဆုံးသွားပါတယ်ဒါကြောင့်အဲ့လိုယုံကြည်တဲ့ယုံကြည်ချက်တွေပဲကျမကတော့ဒီလိုသင်ယူသင်တန်းပေးတာကိုကျမလက်ခံပါတယ်
American ပြည်တော်စု Maryland ပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငိမ့်ဖြစ်ပါတယ်။ဒီသင်ခန်းစာတွေကြောင့်တကိုယ်ရေးတန်ရှင်းရေးကစလို့ကျန်းကျန်းမာမာနေထိုင်ရမယ့်နေရာတွေအတိုင်းသူ့ရဲ့သားသမီးတွေလိုက်နာကြတာကကောင်းကျိုးတက်ရောက်မှုဖြစ်တယ်လို့ဆရာမမင်းငိမ့်ကပြောပါတယ်ရှင်။ကျွန်မဆုမြမပါမ
明白吧是阿龙西来表现包巴家话是ဒီဘက်တတရံဒီလမှာတော့အခုကဘာမှာဖြစ်နေတဲ့ COVID-19 ကဘာကပ်ပြီးယောဂအကျက်တဲကိုအကြောင်းပြလို့အစိုးရတွေအာဏာချုပ်ကိုင်ဖို့လှုပ်လာတာတွေကိုနာမည်ကျော်တွေဘလို့တတိပေးနေကြပါလဲဒီလိုအစိုးရတွေတံပြန်လှုပ်တာကိုတတိထားကြဖို့ဟောလိဝုဒ်နာမည်ကျော်မင်းသားနဲ့ယူထားလို့ပိုပြီးတော့မှနာမည်ကျော်တဲ့လူအခွင့်အရေးရှင်တွေအမ်မာကလိုနီကတတိပေးသွားတာပါဒီလိုမျိုးကဘာတလောကထင်ပေါ်ကြောကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကတရင်တူတူထားရေးကိုတွက်ပြပေးသွားပါမယ်
As a barrister, I focus on representing victims of human rights abuses, and I see through this work.
မြန်မာပြည်မှုကျူးလွန်သူတွေကိုပြည်ဝင်ခွင့်တားလို့ရမယ့်ဥပဒေပြဋ္ဌာန်းမှုအတွက်နာမည်ကျော်လူအခွင့်အရေးရှင် ML Clooney ကဩစတြေးလျအစိုးရကိုတိုက်တွန်းသွားပါတယ်. ML Clooney ဟာ Magnus Sky Act လို့ခေါ်တဲ့လူအခွင့်အရေးကျူးလွန်သူတွေကိုအရေးယူတန်ခတ်တဲ့ဥပဒေဖြစ်လာဖို့ရှေ့ဆောင်ကြိုးပမ်းအားထုတ်နေသူဖြစ်ပါတယ်.အခု COVID-19 ကမ္ဘာကပ်ဘေးရောဂါအကျက်တဲကိုအကြောင်းပြုလို့အစိုးရတွေကအာဏာချုပ်ကိုင်ဖို့လှုပ်လာတာတွေကြောင့်ဒါကိုဒီမိုကရေစီအလေးထားတဲ့အစိုးရတွေတံပြန်လှုပ်ဖို့အတွက်ဟောလိဝုဒ်နာမည်ကျော်မင်းသားနဲ့ယူထားလို့ပို့ပြီးတော့နာမည်ကျော်တဲ့လူခွင့်ရရှင်နေ ML Clooney ကတတိပေးသွားတာပါလူတွေသေးသေးနိုင်လောက်တဲ့မဟုတ်မမှန်သတင်းတွေပြန့်နေချိန်မှာဒီကပ်ဘေးနဲ့ပတ်သက်လို့သတင်းမှဆိုပြီးတော့သတင်းတောက်တွေကိုဆွဆွဲအရေးယူလာမျိုးတွေအစိုးရတွေကလှုပ်လာကြတာတွေ
Meanwhile international crimes from genocide in Iraq and Myanmar to war crimes in Syria and Yemen remain unpunished.
ဒီတော့တွင်မှာအီရန်နဲ့မြန်မာကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ဆီးရီးယားနဲ့ယေမန်ကဆီးရီးယားဇဝေးမှုတွေအထိနိုင်ငံတကာရာဇဝတ်ကျူးလွန်မှုတွေကိုအရေးမယူနိုင်သေးပါဘူးဆိုပြီးတော့ American ပြည်အောင်စုက online video ကတစ်စင်း Australia လွှတ်တော် Committee တရက်ကို ML Clooney တိုက်တွန်းသွားတာဖြစ်ပါတယ်အနာရှင်ကြီးတွေပို့ပြညီညွတ်လာပြီးတော့လူခွင့်ရေးချိုးဖောက်ဖို့နေလန့်တွေရှောက်ဖွေကြံစလာကြတာကြောင့်လူခွင့်ရေးအကာအကွယ်ပေးတဲ့အစိုးရတွေဘက်ကလည်းအလားတူညီညွတ်ဆောင်ရွက်ကြဖို့လိုတယ်လို့ ML Clooney ကတိုက်တွန်းခဲ့ပါတယ်။ကိုရီးယားကနာမည်ကျော် K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့တွေကအဖွဲ့ဝင်၁ယောက်အပါအဝင်နာမည်ကျော် K-pop အဆိုတော်၄ယောက်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးတာမှမရှိဘူးလို့ဖြေထွက်ကြောင်းတောင်ကိုရီးယားသတင်းတွေမှာဖော်ပြပါတယ်။
BTS ဖွဲ့တွေကချွန်ကွနောက်ပြီးတော့ NCT ဖွဲ့တွေကချေဟွန်နောက်ထပ်နှစ်ယောက်တို့ဆိုမျိုးတော်ကညဘက်စီကားတဲ့ဣတီဝမ်ရက်ခွက်ကစားတောက်ဆိုင်မှာအတူတူထိုင်ခဲ့ကြပြီးတဲ့နောက်အဲ့ဒီမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တာတွေဖြစ်လို့သူတို့အခုလိုပိုးရှိမရှိစစ်ဆေးရတာဖြစ်ပါတယ်သူတို့နဲ့ပတ်သက်ပြီးတော့ထွက်နေတဲ့သတင်းတွေမှန်ကြောင်း BTS ဖွဲ့ရဲ့ Big Hit Entertainment Company ရောနောက်ပြီးတော့ချေဟွန်ကိုကစားပြုတဲ့ SM Entertainment Agency ကရောအတီးပြုတ်သွားပြီးတော့သူတို့တွေဒီလိုမျိုးပေါ်ပေါ်ဆဆသဘောထားပြီးတော့တွားမိကြတာအတွက်အထူးကိုတောင်းတရကြောင်းပြောပါတယ်
If you wanted to, you could relax the rest of your life, right?
ကိုရီးယားကနေမေဂျာ K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Big Bang အဖွဲ့တွေကအဆိုတော်ထေရန်ရဲ့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ထားတာကိုကြည့်ချင်နေဆိုရင် online မှာကြည့်လို့ရပါပြီ White Knight အဖြူရောင်ညားလို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ရုပ်သံ series ကအသက်32နှစ်အရွယ်ထေရန်ရဲ့အမှုပညာတဲ့ဘဝနဲ့သူ့ရဲ့အပြင်ကဘဝတို့အကြောင်းရိုက်ကူးထားတာ
ပါ။ Job이 들어간다 하면은 24시간 동안 거기에 몰두해 있고
သူမင်းသမီးမင်ဟျူရင်းနဲ့လက်ထပ်ထားတဲ့သူတို့နှစ်ယောက်ရဲ့ဘဝအကြောင်းတစေတစောင်းကိုလည်းတွေ့ရမှာဖြစ်တယ်လို့သူတေးထက်ပြားတွေရိုက်ဖို့ဘလို့ပြင်ဆင်တယ်လဲနောက်ပြော်ဖြော်ပြပွဲတွေထွက်ဖို့ကဘာတွေလုပ်ရလဲဆိုတာတွေကိုလည်းရိုက်ပြထားပါတယ်။သူ့ရဲ့မှတ်တမ်းရုပ်သံ series ကိုထေရန်နဲ့ Big Bang အဖွဲ့ရဲ့ YouTube online ရုပ်သံ line တွေမှာမေလ18ရက်နေ့ကစပြီးကြည့်ရှုနိုင်ပြီဖြစ်ပါတယ်ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တည်ရင်အချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာကြာဆုံးစစ်သည်တော်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အားလိုက်ရဖြစ်ပါတယ်။အောက်မေ့ပွဲနေ့အထိမ်းမှဖြစ်ဒီကနေ့နိုင်ငံတော်အလံတွေကိုတိုင်တဝဲလွင့်တူဖို့လဲသမ္မတဒိုနယ်ထရမ့်ကအမိန့်ထုတ်ထားပါတယ်။တချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000နီးပါးရှိနေတဲ့အမေရိကန်မှာတောက်ကြာနေ့ကနေတင်းငွေတွေနဲ့ချီကာယောဂါကြောင့်သေဆုံးသူတွေအတွက်လဲအလံတွေကိုတိုင်တဝဲလွင့်တူခဲ့တာပါ။COVID-19 ကာယောဂါကြောင့်ကမ္ဘာမှာသေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာသေဆုံးသူတွေထဲစစ်မှုထမ်းတထောင်ကျော်ပါဝင်နေကြောင်းလဲစစ်မှုထမ်းရေးရာဌာနကပြောပါရယ်အမေရိကန်မှာအောက်မေ့ပွဲနေ့အားလည်းရတဲ့တင်မဟာနှွေရသည့်အပန်းဖြေကာလအစဖြစ်လေရှိတာပဲမဲ့ဒီနေ့မှာတော့ကာယောဂါကြောင့်လူစုလူဝဲရှောင်ပြီးလူစုခွဲနေဖို့ညွန်ကြားချက်တွေနဲ့ပြပခီသွာလာမှုတွေကိုကန့်သတ်ထားတာကြောင့်မှာအရင်နှစ်တွေနဲ့တော့ကွဲပြားနေပါရယ်အမေရိကန်ပြည်ရင်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးခံထားသူတွေအများဆုံးရှိနေတဲ့ဘရာဇီးနိုင်ငံကခီးတော်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ဝင်ခွင့်ကန့်သတ်တော်မှာပါ။လာမယ့်ကြာတာပြင်းနဲ့နောက်ပိုင်းမှာစတင်အသက်ဝင်မဲ့ကန့်သတ်ချက်မှာတော့ပြီးခဲ့တဲ့ဆယ်လရက်အတွင်းဘရာဇီးကိုသွားခဲ့ပူတဲ့နိုင်ငံခြားသားတွေလည်းပါဝင်မှာပါ။ဂျပန်နိုင်ငံတိုကျိုမြို့နဲ့အနီးတစ်ဝိုက်ကဆီယင်ဇူရီအပေါ်ပြီးခဲ့တဲ့လကချမှတ်ထားတဲ့အရေးပေါ်ထုတ်ပြန်ချက်ကိုဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့တနင်္လာနေ့မှာပဲရုပ်သိမ်းလိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ချမှတ်ထားတဲ့အရေးပေါ်ကန့်သတ်ချက်တွေကိုတနင်္ဂနွေလုံးအတိုင်းတာနဲ့ဖယ်ရှားလိုက်တာဖြစ်တဲ့အတွက်လဲဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းတွေအားလုံးပြန်လည်စတင်လည်ပတ်နေပြီဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြာမရှင်လာပါစေရှင်။ကျမအနားလိုပါ။
This program has come to you from the Voice of America, Washington.
Welcome.